Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်2018ခုနှစ်စက်တင်ဘာလ16ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလှိုင်းဒိုမီတာ2532 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မူကကျမစုမော်ပါရှင်
။ကျမသင်္ကီထိုက်ပါရှင်။အမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်နေတဲ့ Florence မုန်တိုင်းကအာရော့လာပေမဲ့အန်ဒီရှိနေစေဖြစ်တယ်လို့သတိပေးထားပါတယ်။ Manhok မုန်တိုင်းကတော့တရုတ်နဲ့ဟောင်ကောင်ကိုဒီကနေ့စတင်ဝင်ရောက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်ဒီနားဆင်ရမယ့်နောက်ဆုံးရသတင်းလွှာတွေကတော့ထောင်ချခံလိုက်ရတဲ့ writer သတင်းသမား2ဦးအ мян ဆုံးလွတ်မြောက်ရေးအပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့သတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေပူပေါင်းပြီးဆန္ဒပြခဲ့ကြပါတယ်
။ပေါ်ပါလုံးနဲ့ကိုကျော်စုစုကို1900နဲ့ချပြီးနောက်ပိုင်းမှာပထမဆုံးအချိန်ကျရန်ကုန်မြို့မှာရက်ပတ်ဆွဲစည်းတွေရောအိန္ဒိယကပူပေါင်းပြီးလုပ်နေတ
ယ်။ရန်ကုန်မြို့ရောခမ်းမရှိဒီကနေ့ပြုလုပ်ကြတဲ့သတင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ရှင်။နောက်မြန်မာနိုင်ငံမှာသတင်းအမှောင်ချထားတဲ့အခြေအနေကနေပြီးသတင်းစုံကိုအလွဲတကူရနိုင်တဲ့အခြေအနေတွေပေါ်တုံးသက်တင်ပြထားတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းနောက်တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြမြန်မာပြည်မှပေးစာများဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းများသတင်းများအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္ဂနွေနေ့ညချမ်းအတွက်နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုက်နယ်ကိုသားညွန့်ဦးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်နေတဲ့ Florence မုန်တိုင်းကအပူပိုင်းမုန်တိုင်းအဖြစ်ကနေလေပြင်းနဲ့ရံဝင်းအဖြစ်အာရော့လာနေတဲ့အကြောင်းအမျိုးသား Hurricane စောင့်ချီစင်တာကပြောဆိုထားပါတယ်ဒါပေမဲ့လည်းရေကြီးတာတွေမြေရေကြီးတာတွေကတော့ကယ်ရိုလိုင်းနားပြည်နယ်တွေအတွင်းကဒေသအတော်များများမှာဆက်လက်ဖြစ်ပေါ်နေဦးမယ်လို့လည်း Hurricane စောင့်ချီစင်တာကပြောဆိုထားပါတယ် Florence မုန်တိုင်းကြောင့်အနည်းဆုံးလူ12ဦးသေဆုံးခဲ့ရပြီး NDA ရှိတဲ့မုန်တိုင်းတစ်ခုအဖြစ်ဆက်လက်ရှိနေစေဖြစ်တယ်လို့လည်းHurricane Center ကမိုးစလပညာရှင် Zack Taylor ကပြောပါတယ်။မိုးသက်ဌာနကြောင့်ဒေသရင်းမှာရေကြီးမှုကရက်နဲ့သတင်းပတ်နဲ့ချီကြမြင့်အောင်မဲ့အနေထားလည်းရှိပါတယ်။မြေရေကြီးမှုကလည်းဆက်ပြီးဖြစ်နေပါတယ်။ Florence မုန်တိုင်းကဖြည်းဖြည်းချင်းဝင်ရောက်လာနေစေဖြစ်တာကြောင့်မြောက် Carolina ပြည်နယ်တောင် Carolina ပြည်နယ်နဲ့ Virginia ပြည်နယ်တို့မှာဆက်ပြီးတော့မိုးသက်ထန်နေအောင်မှာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့မြောက် Carolina ပြည်နယ်တဝန်းနဲ့တောင် Carolina ပြည်နယ်အရှေ့ပိုင်းတို့မှာလေဆင်နှာမောင်းတွေတိုက်ခတ်နိုင်ခြင်းရှိတယ်လို့လည်းအမျိုးသား Hurricane စောင့်ကြည့်စင်တာကပြောဆိုထားပါတယ်။ဒီကနေ့တနင်္ဂနွေနေ့မနေ့ဖြန်တနင်္လာနေ့တို့မှာတော့ Florence မုန်တိုင်းကမြောက်ပိုင်းကိုဦးတည်လာပြီးအမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းကိုဖြတ်ခါပင်လယ်ဘက်ကိုဥတီထွက်ခွာမှာဖြစ်ပါလေရှင်
။မန်ခုတ်တိုင်ကုန်းမုန်တိုင်းဟာအခုတနင်္ဂနွေနေ့မှာဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတန်းနေရာတွေကိုဝင်ရောက်တာမို့လို့အဲ့ဒီမှာလေပြင်းနဲ့မူတဲထန်နေပါရယ်။ဟောင်ကောင်မှာတော့မုန်တိုင်းသတိပေးချက်အမြင့်ဆုံးအဆင့်သတ်မှတ်ထားတာပါ။အများပြည်သူတွေအနေနဲ့လုံခြုံတဲ့အတွင်းမှာနေထိုင်ကြဖို့ပြင်ပကိုမထွက်ကြဖို့အာဏာပိုင်တွေကသတိပေးထားပါရယ်။အသက်28နှစ်အရွယ်ချန်ကတော့ဒီကနေ့မနက်ပိုင်းသူပြင်ထွက်ကြည့်တော့လမ်းပေါ်မှာပုံမှန်လိုမဟုတ်ဘဲနဲ့လူရောကားပါရှင်းလင်းနေတယ်လို့ပြောပါရယ်။တိုင်ဖုန်းမုန်တိုင်းကိုအတွေ့အကြုံလူကျင်လို့အဲ့ဒီကိုတမင်အလဲလာတဲ့ကနေဒါလူမျိုး Justin လူမျိုးရေဆူကန်နဲ့ဝက်စားတွေကင်မရာပစ္စည်းတွေနဲ့မုန်တိုင်းတက်ခိုက်တဲ့ဓာတ်ပုံတွေကိုရိုက်ယူဖို့စောင့်နေကြသူတွေကလည်းရှိပါတယ်။တရုတ်နိုင်ငံရဲ့လောင်စာယုံတွေရှိတဲ့မကာအိုမှာတော့လောင်စာယုံအားလုံးကိုပိတ်ထားပါတယ်။လောင်စာယုံမှာရှိတဲ့လူသမားတွေရောမြို့ကိုအလဲလာတဲ့သူတွေရောမြို့ကနေပါဘေးကင်းလုံခြုံစေဖို့ဆိုပြီးတော့အခုလိုမျိုးယာယီပိတ်လိုက်တဲ့အကြောင်းဆွေးနွေးကကြီးညာပါတယ်။မန်ခုတ်တိုင်ဖုန်းမုန်တိုင်းဟာစနေတုန်းကဖိလစ်ပိုင်နိုင်ငံကမြောက်ပိုင်းလူဇွန်ကျွန်းစုကိုတိုက်ခိုက်ပြီးတော့စတင်ကုန်းတိုင်းပိုင်းကိုဝင်ရောက်လာတာပါ။တနင်္ဂနွေနေ့အထိဆိုတော့မုန်တိုင်းကြောင့်သေဆုံးသူ25ဦးရှိသွားပြီဖြစ်ပါတယ်။အများစုကတော့မြေပြိုတာကြောင့်သေဆုံးရတာပါ။ဖိလစ်ပိုင်နိုင်ငံထဲမှာတော့ဒီနှစ်ထဲမှာထိခိုက်မှုအဆိုးဆုံးဖြစ်ရပါ။ဖိလစ်ပိုင်နိုင်ငံရဲ့အကြီးဆုံးကျွန်းစုဖြစ်တဲ့လူဇွန်မှာတော့လေယာဉ်မြေတွေရေမြုပ်ကုန်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆန်တဲ့ပြောင်းအများဆုံးထုတ်လုပ်တဲ့အဲ့ဒီဒေသမှာမကြာခင်လတည်းတိနှံ့ရေသိမ်းရတော့မှဖြစ်ပေမဲ့အခုလိုရေလွှမ်းတာကြောင့်မလို့တိနှံ့တွေကတော့ပျက်စီးကုန်ပါတယ်။မန်ခုတ်မုန်တိုင်းဟာတိုင်ဖုန်းကြီးစားကနေပြီးတော့တာမန်တိုင်ဖုန်းမုန်တိုင်းအဖြစ်အင်အားလျော့သွားတယ်ဆိုပေမဲ့လူအသေးပြောက်ရှိလောက်အောင်ထိကိုပြင်းထန်နေတော့မှရှိပါတယ်ခင်ဗျာ
။ဆွေရနိုင်ငံမှာစက်တင်ဘာလ9ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရဆိုရှယ်ဒီမိုကရက်တစ်ပါတီကထောက်ခံမဲ့အများဆုံးရရှိကြောင်းတရားဝင်အတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းအနိုင်ရတဲ့အရေးအတွက်ကစံချိန်တင်ညှော့နေခဲ့ပြီးရွှေ့ပြောင်းဝင်ရောက်မှုကိုစန့်ချင်မှုတွေကြီးထွားလာနေချိန်မှာလက်ရာဝါဒီဆွီဒင်ဒီမိုကရက်တစ်အနိုင်ရမှုကတော့မြင့်တက်လာပါတယ်။ရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကဒီကနေ့တနင်္ဂနွေနေ့မှာထုတ်လိုက်တဲ့အပိသက်မရလတ်တွေအရတော့ဝန်ကြီးချုပ်စတက်ဖင် လာဗန်ရဲ့ဆိုရှယ်ဒီမိုကရက်တစ်ကထောက်ခံမဲ 28.3% ဂိုင်းနှုန်းဗဟိုလက်ရာဝါဒီမော်ဒရိတ်ပါတီက 19.8% ဂိုင်းနှုန်းနဲ့ဆွီဒင်ဒီမိုကရက်တစ်က 18.5% ဂိုင်းနှုန်းအတိအကျရကြပါတယ်။လက်ဝဲဝါဒီဆိုရှယ်ဒီမိုကရက်တစ်အနေနဲ့ပါတီတစ်ခုရဲ့အစိုးရဖွင့်နိုင်မှာတော့မဟုတ်ပါဘူး။တစ်ဖက်မှာလည်းအလဲလက်ဝါဒီတွေရဲ့အတိုက်ခံပါတီနဲ့လက်ရှိအာဏာရဗဟိုလက်ရာဝါဒီပါတီတို့အနေနဲ့လည်းလွှတ်တော်အမတ်နေရာ349နေရာမှာအများစုဖြစ်ဖို့လုံလောက်တဲ့ထောက်ခံမဲ့ရမထားပါဘူး။အတိုက်အခံမော်ဒရိတ်ပါတီဘက်ကရောလက်ရှိအာဏာရဆိုရှယ်ဒီမိုကရက်ပါတီတို့ကရောအစိုးရဖွင့်နိုင်ရေးအတွက်အလားအလာအရှိဆုံးလက်ရာဝါဒီဆွီဒင်ဒီမိုကရက်တီနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆိုထားတာပါ။ဒါကြောင့်လည်းအခုရွေးကောက်ပွဲရလဒ်တွေအရဆိုရင်တော့ဆွီဒင်နိုင်ငံမှာအစိုးရဖွင့်နိုင်ရေးဆွေးနွေးမှုတွေအတွင်းနိုင်ငံရေးအရာမရေရာမှုတွေသတင်းပတ်နဲ့ချီရင်ဆိုင်ရမယ့်အနေအထားဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲထွက်ထဲသူအရေအတွက်က 89.2% ရာဂိုင်းနှုန်းရှိခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာတက်ကြွလှရှားသူချို့ကညီညာရေးချီတက်ပွဲပြုလုပ်နေရမှာစနစ်အရွယ်ကလင်းငယ်တူဦးနဲ့ခွေးတကောင်လဲပါဝင်နေတာမျိုးအများစိတ်ဝင်စားစရာဖြစ်နေပါရယ်အသက်စနစ်အရွယ်ပဲရှိသေးတဲ့ဟက်မဒူလာဟာစစ်ကြောင့်မိခင်ဖြစ်သူဆုံးရှုံးခဲ့ရပြီးတဲ့နောက်ညီညာရေးချီတက်ပွဲမှာပါလာရပါညီညာရေးအတွက်အကြမ်းဖက်မှုတွေကိုရပ်ဖို့တောင်းဆိုလှရှားတဲ့ဒီချီတက်ပွဲကိုဂျွန်လကလေးကစတင်ခဲ့ကြတာဖြစ်ပြီးတော့လှရှားသူတွေဟာအာဖဂန်နယ်အတော်များများကီလိုမီတာယာနဲ့ချီပြီးတော့လမ်းလျှောက်ချီတက်ခဲ့ကြပါတယ်ကြောင်းပြန်တက်ချင်တဲ့ညီညာစီချင်တယ်လို့စနစ်အရွယ်တက်ကြွလှရှားသူဟက်မူဒူလာက VOA ကိုပြောပါတယ်။မော်တာကြီးတလုံးသူ့အိမ်ရဲ့သူ့အိမ်ကိုထိမှန်ပြီးတော့သူ့ရဲ့မိခင်ဖြစ်သူသေဆုံးသွားခဲ့တဲ့နောက်သူ့လိုဖြစ်မျိုးအခြားကလေးငယ်တွေထပ်မကြုံစေချင်တာမို့လို့ဒီချီတက်ဆနပြပွဲမှာသူပါဝင်ရတာဖြစ်တယ်ဆိုပြီးတော့ဟက်မန်ဒူလာကပြောပါတယ်။သူနဲ့သူ့ရဲ့ဖခင်တို့ဟာဂန်စနီပြည်နယ်ကဟဲလ်မန်ညီညာရေးချီတက်ပွဲကိုပါဝင်ခဲ့ကြတာပါ။ကန်စီနီကသူ့ရဲ့နေရမြို့ကိုဖခင်ဖြစ်သူကပြန်သွားခဲ့ပေမဲ့လို့ဟက်ပန်ထူလာကတော့အာဖဂန်မြောက်ပိုင်းခီးချီတက်နေတဲ့အဲ့ဒီလှုပ်ရှားမှုကဆက်ပါခဲ့ပါတယ်။ဒီချီတက်ပွဲဟာညီညာရေးသတင်းစကားပေးဖို့ဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။လမ်းလျှောက်ချီတက်ရမှာတော်လေးခက်ခဲကြမ်းတမ်းမှုတွေရှိပေမဲ့ဆန္ဒပြသူတွေဘက်ကတော့မျှော်လင့်ချက်အပြည့်နဲ့ပါ။လက်ကဂါပြည်နယ်မြို့တော်မှာလူ14ဦးတက်မနေတည်ဆုံခဲ့ရတဲ့အကြမ်းဖက်မှုဖြစ်ပြီးတဲ့နောက်ပိုင်းအကြမ်းဖက်မှုဆက်ညီညီညာရေးလှုပ်ရှားသူတချို့အဲ့ဒီမှာထိုင်ဆန္ဒပြပွဲလုပ်ရကနေပြီးတော့အခုလိုမျိုးချီတက်ပွဲအထိဖြစ်လာတာပါ။သူကြီးကြဆိုရင်တော့အသက်စနေရွယ်ဟက်မန်ဒူလာနဲ့အတူပဲဆရနာဆိုတဲ့ခွေးလေးတကောင်လဲကပူးကနေပြီးတော့ဘောထီကိုချီတက်ရမှာပေါင်ခဲ့ပါတယ်။လမ်းဘီကအဲ့ဒီခွေးကလေးသူရဲ့ချီတက်တဲ့နောက်ကိုတကောက်ကောက်လိုက်ခဲ့ပြီးတော့ဆနာပြသူတွေကိုဆောက်ရှောက်ပေးခဲ့တယ်လို့တက်ကြွလှူရှားသူတွေကပြောပါရယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငင်းတွင်ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ထောင်ဒဏ်ချမှတ်ခံထားတဲ့ Writers သတင်းတော်နှစ်ဦးလွတ်မြောက်ရေးဆန္ဒပြပွဲတစ်ခုဒီကနေ့ရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်။အ내ရောင်မိုးပြံပူပေါင်းတွေစာတန်းတွေကင်ဆောင်ထားတဲ့ဆန္ဒပြသူ100လောက်သတင်းလွတ်လပ်ခွင့်ရရှိရေးဖန်စီကန်သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စုဦးတို့လွတ်မြောက်ရေးကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။Writers သတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်ပြစ်ဒဏ်ချမှတ်ခံထားရတာဖြစ်ပါတယ်။ဒီကနေ့ဆန္ဒပြပွဲမှာတော့သတင်းတောက်တွေတက်ကြွလှုပ်ရှားသူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေပါဝင်ခဲ့ကြပါတယ်။ဆန္ဒပြပွဲကတော့လုံခြုံရေးတင်းတင်းကြပ်ကြပ်ခြားထားခဲ့ပြီးငြိမ်ငြိမ်ချမ်းချမ်းပြီးဆုံးခဲ့ပါတယ်ရှင်
။ဂျာမနီနိုင်ငံဘာလင်မြို့တော်မှာဒီကနေ့တင်းနှုန်အနေနဲ့ကျင်းပတဲ့မာသွန်ပြပွဲမှာတော့ကင်ညာနိုင်ငံသားအီလီယုကချိုဂေးက2:17:39နဲ့ကမ္ဘာစံချိန်တစ်ကိုတင်လိုက်ပြီးတဲ့နောက်ဒီကနေ့မှာပြောစရာစကားလုံးသူရှာမတွေ့ပါဘူးလို့ပြည်ချန်ပီယံကချိုဂေးကပြောဆိုသွားပါတယ်။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုအိုလံပစ်ပြိုင်ပွဲမှာမာရသွန်ပြေးပွဲရှီရစိတ်ဆုရှင်ကင်ချိုဂေးကဒီကနေ့ဘာလင်မြို့ကမာရသွန်ပြိုင်ပွဲဝင်ခဲ့မှာတော့လမ်းမတွေပေါ်မှာထောင်နဲ့ချီတဲ့လူကသူ့ကိုအားပေးခဲ့ပါတယ်။ဒီကနေ့မာရသွန်ပွဲမှာကချိုဂေးအနိုင်ရမယ်ဆိုတာကတော့အလုံးမျှော်လင့်ပြီးသားပါ။အကောင်းဆုံးပြည်သမားအဖြစ်နဲ့သူ့ရဲ့ဂုဏ်သတင်းပို့ပြီးတော့ခိုင်မာစေခဲ့တဲ့ကင်ဂျုံဂေးကဒီကနေ့မှာတော့ဒီခါမှာခင်ဗျာကစ်ချိုဂေးကဒီကနေ့မှာတော့အရင်တင်ထားတဲ့ကမ္ဘာစံချိန်ထက်ကို1မိနစ်ကျော်လျှော့ပြီးတော့ပန်းဝင်ခဲ့တာဖြစ်ပါတယ်
။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေရဲ့တတိယအကြိမ်ထိပ်သီးဆွေးနွေးပွဲအတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်နောက်သတင်းပိုင်အင်ကာနေမှာမြောက်ကိုရီးယားနိုင်ငံမြို့တော်ပျိုယန်ကိုတွားရောက်မှာဖြစ်ပါတယ်။ ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်ဖြစ်ထွန်းစေရေးနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးမှုတွေမှာဂျားဝင်ပေးဖို့အထောက်အကူဖြစ်စေဖို့နောက်တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားစစ်ပွဲချင်းချောက်မှုတွေနဲ့စီရေးတင်မာမှုတွေအဆုံးသတ်ဖို့ရည်ရွယ်တာဖြစ်တယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့ထိပ်သီးတွေ့ဆုံမဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့မြောက်ကိုရီးယားနိုင်ငံခီးစဉ်မှာတော့ကိုယ်စားလှယ်200လိုက်ပါသွားမှာဖြစ်ပါတယ်။
ပြည်ကနှစ်တုန်းကမလေးပင်လယ်ပြင်မှာပြန်ပြီးဆွဲဖမ်းဆီးခံခဲ့ရတဲ့အင်ဒိုနီးရှားမျိုးသား3ဦးကိုမွတ်စလင်စစ်သွေးကြော်တွေကပြန်လွှတ်ပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံဇူလူခရိုင်အတွင်းကဖိလစ်ပိုင်အစိုးရနဲ့ညီညွတ်သဘောတူညီချက်လက်မှတ်ထိုးခဲ့တဲ့မိုရိုအမျိုးသားလွတ်မြောက်ရေးတပ်ဦးရဲ့အကူအညီနဲ့အင်ဒိုနီးရှား3ဦးဒီကနေ့တောက်ကြနေဒီခါမှာခင်ဗျားတောက်ကြနေတုန်းကပြန်လည်လွတ်မြောက်လာတာဖြစ်တယ်လို့ရဲကပြောပါတယ်။လွတ်မြောက်လာသူအင်ဒိုနီးရှားမျိုးသား3ဦးကိုတော့အခုတနင်္ဂနွေနေ့မှာအင်ဒိုနီးရှားတန်မတ်စီကိုလွှဲပေးမယ်လို့ဖိလစ်ပိုင်စစ်ဘက်ကပြောပါတယ်။မနေ့ဇန်နဝါရီလတုန်းကမလေးရှားနိုင်ငံဆဘတ်ပြည်နယ်ကဘွန်နီယိုကျွန်းမှာအဲ့ဒီအင်ဒိုနီးရှား3ဦးစပီဘုတ်နဲ့ဒဇင်းနဲ့တွားနေချိန်မှာအဘူဇဲရဲ့စစ်သေးကြော်လေးလို့ယူဆသူတွေကသူတို့ကိုတနက်နေ့ချိန်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညိုဦးတို့တင်ပြပေးကြတာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။ထောင်ချခံလိုက်ရတဲ့ရိုက်တာသတင်းသမားနှစ်ဦးအမြန်ဆုံးလွတ်မြောက်ရေးအပါအဝင်မြမသတင်းမီဒီယာလွတ်လပ်ခွင့်သတင်းချက်လက်ရယူခွင့်လွတ်လပ်စွာထုတ်ဖော်ရေးသားခွင့်ဆိုင်ရာအခြေခံဒီမိုကရေစီရပိုင်ခွင့်တွေကိုသတင်းသမားတွေဒီမိုကရေစီအင်အားစုတွေအရက်ဖက်အဖွဲ့အစည်းတွေသတင်းလွတ်လပ်ခွင့်အလေးထားသူတွေပူပေါင်းပါဝင်တဲ့လှုပ်ရှားမှုတရက်ဒီကနေ့ညနေပိုင်းရန်ကုန်မြို့တော်ရဲ့ဒီစုလေစည်တီတော်အနီးမြို့တော်ခမ်းမရှိမှာကျင်းပခဲ့ပါတယ်။ဒီလှုပ်ရှားမှုမှာသတင်းသမားတွေနဲ့အတူပူပေါင်းပါဝင်လှုပ်ရှားခဲ့တဲ့လူခွေလှုပ်ရှားသူတဦးဖြစ်တဲ့မတ်တင်စာရှင်လက်ရီကိုဒီကနေ့လှုပ်ရှားမှုနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစာဖြေပါတယ်။
ကိုအားလုံးနဲ့ကိုကျော်စိုးစိုးကို1900နဲ့ချပြီးနောက်ပိုင်းမှာပထမဆုံးအချိန်ကျရန်ကုန်မြို့မှာရက်သားဖွဲ့စည်းတွေရောအီဒီယာရပြပောင်းမှုလုပ်တဲ့ public action တော့လူလှုပ်ရှားမှုဖြစ်တဲ့ဆိုတော့ဒီပေါ်မှာအဲကျွန်တော်ဒီလူတွေရဲ့ခံစားချက်ဒီလူတွေရဲ့အနေအဆချက်ကိုကထောက်ဖော်ဖို့တော့မှတာဝန်ရှိရလို့ဒီစာရေးတော်ပူပေါင်းတယ်။နောက်ဥပစာစစ်စားတဲ့ journalist တွေကလည်းအဲ့ဒီဒီချက်တွေနဲ့သူတို့ရဲ့ဒီအခက်အခဲတွေပေါ့နော်အဓိကအဖြစ်ဆိုအခုလိုပွဲလုပ်တာတော့တော်တော်လေးကိုအခက်အခဲချက်တွေကနေခုမပြူဆိုတဲ့အကြောင်းအရာတွေကနေမှမဖြစ်မနေရှင်းပြကြတဲ့ဆိုတဲ့ဆောင်မှုကျွန်တော်ကဒါဆိုရင်သူစီအင်ညို့အားပေါ့နော်။နောက်လွတ်လပ်စွာထုတ်ပေါ်ပြဆိုခွင့်ကိုလွတ်လပ်စွာစုဝေးပြီးတော့ပြဆိုခွင့်ကိုဒါအားလုံးကထောက်ခံတယ်။ဒါမျိုးသိပင်တာကိုလက်မခံစွာဟာကိုလည်းပြချင်တဲ့တော်မှုဒီမှာလာရောက်စုဝေးကြတာပါ
။ဟုတ်ကဲ့။အဲ့တော့ဒီပြည်သူလူထုသတင်းမှန်ရရှိဖို့နောက်သတင်းလွတ်လပ်ခွင့်ကိုအလေးထားတဲ့သူတွေပူပေါင်းပါဝင်မှုဆိုပြီးတော့မှဒီပွဲစီစဉ်တဲ့သတင်းသမားတွေကလည်းဖိတ်ခေါ်ထားတာရှိတော့ဒီနေ့လုတ်တဲ့ဆန္ဒထုတ်ဖော်ပွဲမှာလူထုရဲ့ဒီပူပေါင်းပါဝင်မှုအခြေအနေကရောဘယ်လိုများရှိပါလဲရှင
်။ဒီပွဲကအားရဖို့ကဘာပါလဲဆိုတော့လက်ချက်ကဒီသတင်းမီဒီယာတော်တော်များများလည်းလာရောက်ပြီးသတင်းယူကြတာတွေ့ပြီးတော့တစ်ချိန်ထဲမှာသတင်းမီဒီယာတွေကိုယ်တိုင်ကလည်းဝင်ရောက်ဆန္ဒပြတဲ့လူဝင်ရောက်ပြီးတော့အသံထုတ်ဖော်တဲ့လူတွေဖြစ်လာတယ်ပေါ့နော်။ဖြစ်နေရတွေ့ရတယ်။နောက်ရက်သက်ဖွဲ့စည်းတဲ့ဘုရားပါဝင်ပေါ်အရင်ပွဲကြီးဆိုင်ပို့ပြီးရတယ်။သူတို့အင်အားပြပေးတယ်ပေါ့နော်။ကျွန်တော်တို့လည်းဒီလိုရှိနေရဆိုတော့ကျွန်တော်တို့ကတော့တော်တော်လေးအားရချင်ပွဲတော်ဖြစ်ပြီးပြောလို့ရတယ်ဟု
တ်။ဟုတ်ကဲ့။အဲ့တော့ဒီနေ့ဒီလူလူလှုပ်ရှားမှုပေါ့နော်။ဒီသတင်းသမားတွေရောပြည်သူလူထုရောပူပေါင်းပါဝင်တဲ့လှုပ်ရှားမှုကနေပြီးတော့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုဘလို့အချက်တွေကိုအဓိကတောင်းဆိုခဲ့ကြပါလဲရှင
်။ဒီနေ့မှာတော့ဒီကအားထားတဲ့တောင်းဆိုချက်ကိုထုတ်ဖော်ရဲပြောဆိုရင်ဒါအပြင် performance လို့ပြောရဲဒီတရုတ်ပြမှုလည်းလုပ်တယ်ပေါ့။ဒီတရုတ်ပြမှုမှာဆိုလဲဒီလက်ရှိအစိုးရရဲ့အခန်းကဏ္ဍကိုသွားတော့ဒီထောက်ပြတဲ့ပုံစံမျိုးတော့တရားရေးမတိုင်းစိတ်ဆောင်ရဲ့အခြေအနေကိုရောက်တက်မှတ်ပေးဖို့ဒါမျိုးကိုကျွန်တော်တို့ကလူလမ်းနေရဆိုတာမျိုးကိုလည်းပြလိုက်တာဖြစ်တယ်လို့ဒီချိန်ထဲမှာဒီမီဒီယာရေးပေါ်မှာရှိနေလာတာမျိုးလည်းလွတ်လပ်စွာသတင်းရယူပိုင်ခွင့်ဒါတွေကိုမှထိခိုက်လာပြီဆိုရင်အားလုံးကအဆောင်မှာတာဝန်ရှိနေရတပားရှိနေရဆိုတာမျိုးဒါပြလာတဲ့ပုံစံမျိုးပေါ့နော်ဒါတော့ဒါမျိုးမြင်ရပါဟုတ်
ဟုတ်ကဲ့အဲ့တော့ပထမတော့ကတော့ဒီခွင့်ပြုချက်မပေးခဲ့ဘူးပေါ့နော်နောက်ကျတော့ခွင့်ပြုချက်ရတယ်ပြောတယ်ဒါပေမဲ့ဒီလူထုလှုပ်ရှားမှုမတိုင်ခင်မှာလုံခြုံရေးအင်အားတွေလည်းတော်တော်လေးခြားထားတာလည်းရှိတော့အဲ့ဒီအနေအထားလေးလည်းနည်းနည်းပြောပြပေးပါဦးအခက်ခဲများရှိခဲ့လားဘယ်လိုပုံစံမျိုးနဲ့ဒီပေါ့နော်ဒီလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကဆောင်ရွက်ပေးခဲ့ပါလဲရှင
်ဟုတ်မနေ့ကနေ့လယ်လောက်ခီကလုံမဲ့မတိုင်ရက်မတိုင်ခင်တနေ့ပေါ့နော်ဒီမနေ့ကနေ့လယ်လောက်ခီကိုကျမတို့ကမသေးတာနေဘူးခွင့်ပြုမယ်မခွင့်ပြုမယ်ကျမတို့စစ်တာတစ်ဖြစ်ချမှန်းလိုက်ရတာကဘာလဲဆိုတော့လာရောက်ဆိုခင်းမယ်ဖမ်းဆီးမယ်ရိုက်နှက်မယ်ဒါပြီးကျမတို့တရားစွဲမယ်ဒါဟာအစ်ကိုကျမတို့ကအများကြီးတွေးကြတာ pressure တွေအများကြီးကြတဲ့ကနေမဖြစ်နေလို့မယ်ဆိုကိုကပြင်းပြီးတော့စူးစမ်းနေကြတဲ့အချိန်မှာမနေ့ကညနေမှာပဲဒါကိုခွင့်ပြုမယ်လို့ပြောလာတယ်ဆိုတော့ဝမ်းသာတယ်တူတူတယ်ဒါပေမဲ့လည်းတစ်ချိန်ထဲမှာအဲ့လိုမျိုးအတီးပြလိုက်တယ်ပေါ့နော်ကျမတို့ခွင့်ပြုတယ်လို့ပြောလိုက်တဲ့အကြောင်းကစာတမ်းပေးတဲ့တရားဝင်ခုကဘယ်နဲ့ တကယ်လုံးမဲ့ပွဲနေတဲ့ဒီလေလောက်ကစပြီးတော့လုံချိုးရင်အရာကိုတကယ်ကိုပုံမှန်ချက်ပုံနဲ့လုံချိုးရင်အရာကိုထားထားတာမျိုးတွေနောက်တော့အရင်ကအလုပ်ပဲဆိုပြီးကျင်ထားတဲ့အခြားနေရာပေါ့တောင်ဝေလိုနေရာမျိုးတွေမှာလည်းလုံချိုးရင်အရာတွေပုံများနေရဆိုတော့ကျွန်တော်မှစိုးရင်ချက်ကိုကျင်တက်လာတကယ်တော့ဟုတ်နေလားအခုဒါတော့တဲ့ကျွန်တော်တို့ကိုချဖို့တော့ဒါကိုဆက်နေတာကိုရရဲ့အချင်းဒီပေါ့ပြောရမယ်ဆိုရင်ဒါရဲဌာနတွေနဲ့ရဲတွေရဲ့သတို့လုံကြီးတွေပေါ်မှာကျွန်တော်တို့ဒီဆန္ဒပြရလူတွေဌာနလေးတွေရောယုံကြည်မှုအပိုင်းတော်တော်လေးကိုအားနေနေတဲ့ဟာကိုပြလိုက်တဲ့သဘောတော့ဖြစ်သွားတာပေါ့လေအာကျွန်တော်တို့ဒီထက်ပို့ပြီးတော့ယုံကြည်မှုတွေစောက်ဖို့လိုသေးတယ်ပို့ပြီးတော့လည်းယုံကြည်ချင်ပါတယ်ဒီလိုမျိုးအစင်းစင်းသဘောတူညီမှုနှိမ့်နိုင်မှုနဲ့ဒီလိုသွားမယ်ဆိုတော့ပိုကောင်းတဲ့ဒီမိုကရေစီစနစ်ကိုပုံရောက်လာမယ်လို့မြင်ပါတ
ယ်ဟုတ်ကဲ့ရှင်အဲ့တော့ဒီလိုလှုပ်ရှားမှုတွေပေါ့နော်ဒီလိုလူမှုလှုပ်ရှားမှုတွေသတင်းသမားတွေရောဒီမိုကရေစီအားစုတွေရောအရက်ဖက်ဖွဲ့စည်းတွေရောလူမှုရောပူပေါင်းပါဝင်တဲ့ဒီလိုမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးလှုပ်ရှားမှုတွေကိုနောက်ထပ်ပြီးတော့မှလုပ်ဖို့စီစဉ်ထားတာမျိုးလေးရောရှိလားမတ်တင်စားရှင
်။အဲတော့ဒီရန်ကုန်အစုဖွဲ့အနေနဲ့တော့လက်အားတစ်ခါတည်းစီစဉ်ရအောင်မှာပေါ့နော်။ဒါဒီကဖွဲ့စည်းကိုကိုစားပြုတာမျိုးတော့မဟုတ်ဘဲနဲ့အစ်ဝင်စားရင်စ်ဝင်စားသလိုအခြေပေးနိုင်ပေးနိုင်လို့ဆောင်မွေးတွေရှိနေတာကလေဒီနေ့လေးအများကြီးပေါဝင်လာတယ်ပူပေါင်းလာတယ်။နောက်သတင်းမီဒီယာဆိုလည်းမီဒီယာတွေကစ်ဝင်စားနဲ့စတိုက်လုံနိုင်တဲ့အစုဖွဲ့တွေရှိပြီးကြတာပါ။ဒီထဲမှာဒီတကယ်ဒီတင်ထားလို့လူငယ်လေးစုကြည့်ပြီးတော့အစီလုံးစွာနဲ့စီစဉ်ကြရမျိုးပေါ့နော်ဆိုတော့နောက်ဆက်တွဲဘလို့ activity တွေလုပ်ဖြစ်မလဲဆိုတာလည်းကျွန်တော်လည်းတိတ်ဆိုင်စနစ်ကြောက်စုစည်းပြီးတော့အတက်နိုင်ဆုံးစူးစမ်းသွားမယ် volunteer base ပေါ့နော် volunteer base ပေါ်မှာအခြေခံပြီးတော့စူးစမ်းသွားမယ်နောက်ဆက်တွဲဘလို့ပုံစံဖြစ်လာမလဲဆိုတာကရန်ကုန်မှာပဲဖြစ်နေကြမလို့ပဲတိုင်းငယ်လုံးဖြစ်မှာပါမီဒီယာတွေရောတကယ် CS ဆိုတာဒါမျိုးကျွန်တော်တို့လည်းဒီလိုတောင်းဆိုလာဖို့အဓိကတော့စူးစမ်းသွားရမယ်လို့မြင်တယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့မတ်တင်စာကျေးဇူးများကြီးတင်ပါတယ်ဖြည့်ပေးတာညီမ
ဟုတ်ကဲ့ပါမကျေးဇူးတင်ပါတ
ယ်အခုတစ်ဆက်ထဲမှာပဲမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်မှာလည်းသတင်းမီဒီယာတွေရဲ့အခြေအနေကိုလေ့လာတင်ပြထားတာဆက်ပြီးတင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာသတင်းအမှောင်ချခံထားရတဲ့အခြေအနေကနေပြီးတော့မှသတင်းအစုံကိုစမတ်ဖုန်းတွေပေါ်ကနေလွယ်လွယ်ကူကူရယူနိုင်တဲ့အခြေအနေရုတ်တရက်ရသွားတဲ့အတွက်သတင်းမှန်သတင်းမှာဘလို့များရွေးချယ်စီစစ်ကြပါမလဲဆိုတာကိုတော့ဤပညာအခြေခံဝန်ဆောင်မှုတွေပေးနေသူတွေကိုမဆုမျက်မှောင်ကတွေ့ဆုံမေးမြန်းထားတာကိုတော့ဒီသတင်းရဲ့မြမအရေးဆွေးနွေးခန်းအစီအစဉ်မှာနားဆင်ရအောင်ပါရှင
်ဒီကနေ့ကမှဒီလက်ထိုင် smartphone တွေကလူတွေအတွက်အဓိကဆက်သွယ်ရေးပစ္စည်းဖြစ်နေရုံမကအဓိကဒီသတင်းပေးသတင်းရယူတဲ့စနစ်တစ်ခုလည်းဖြစ်လာနေပါတယ်မြန်မာနိုင်ငံမှာလက်ကင်ဖုန်း3ဆွဲတဲ့သူ90ရာခိုင်နှုန်းကျော်တွေကဒီ smartphone 3တဲ့သူ80ရာခိုင်နှုန်းနီးပါးလုံးသတင်းတွေကို online ပေါ်ကနေအထူးသဖြင့် Facebook ပေါ်ကနေပြီးတော့ရယူကြတယ်လို့ ICT နည်းပညာဖွံ့ဖြိုးရေးဆောင်ရွက်နေတဲ့ Medio ကခန့်မှန်းထားပါတယ်ဒီမြန်ဆန်လွယ်ကူတဲ့အပြင်သတင်းပေးတဲ့သူနဲ့သတင်းရယူခြင်းသူတွေကြားမှာသတင်းတွေကိုချက်ချင်းပို့ပေးနိုင်တဲ့အတွက် VOA အပါအဝင်သတင်းဌာနကြီးတွေက online ကိုကြားခံတစ်ခုအနေနဲ့အသုံးပြုနေကြရပါတယ်online ဆိုတဲ့နေရာမှာလည်းဒီမြန်မာပြည်သူအသုံးများတဲ့ Facebook လူမှုကွန်ရက်ကိုအသုံးချလာကြရပါတယ်။ Facebook ဟာသတင်းသမားတွေအတွက်အသုံးဝင်တာမှန်ပေမဲ့အထူးသတိထားစရာလည်းဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူမျိုးဘာသာအခြေခံတဲ့ပဋိပက္ခအတွင်း Facebook လူမှုကွန်ရက်ကိုအသုံးချပြီးတော့သတင်းမှဖြန့်နာတွေတစ်ဖက်နဲ့တစ်ဖက်အမုန်းပွားစေတဲ့ရေးသားဖြန့်ချီမှုတွေကြောင့်အခြေအနေတွေပိုပြီးတော့ဆိုးစေခဲ့တယ်ဆိုတာကို Facebook CEO Mark Zuckerberg ကိုယ်တိုင်ကလက်ခံအသိအမှတ်ပြုထားပါတယ်။အခုလိုဖြစ်ရတဲ့အကြောင်းကတော့နှစ်ပေါင်းများစွာသတင်းအမှောင်ချခံထားရတဲ့အခြေအနေကနေသတင်းအစုံကိုဗက်ပေါင်းစုံကနေရယူနိုင်တဲ့အခြေအနေရုတ်တရက်ရောက်သွားတဲ့အတွက်သတင်းမှန်သတင်းမှားတုံ့တက်နိုင်မှုအားနည်းတဲ့တုံ့တက်ရာကောင်းမှမသိကြဘူးလို့ဖွံ့ဖြိုးမှုအတွက်မြန် ICT အဖွဲ့မီဒိုရဲ့အမှုဆောင်ဒါရိုက်တာမတ်ထထိုင်အောင်ကသူတို့လေ့လာတွေ့ရှိချက်ကိုပြောပြပါရယ
်ဟိုပထမတစ်ချက်ကတော့ဒီနည်းပညာပိုင်းဟို digital literacy ပေါ့နော် digital ဆက်ဟို digital အသုံးပြုမှုနှုန်းအားနည်းတယ်အဲ့ဒီအားနည်းတဲ့ဆိုတဲ့အချက်မှာကျမတို့ဒီလေ့လာတွေ့ရှိချက်တွေဆိုလေ့လာတွေ့ရှိချက်ထဲမှာဆိုလို့ရှိရင်လေဟို internet တွေသုံးတယ်သုံးတဲ့နေရာမှာအဲ့ဒီ internet သုံးတဲ့20ရာခိုင်နှုန်းလောက်ကပဲမလုပ်တယ်လဲဆိုလို့ရှိရင် website တွေကြည့်တတ်တယ် Google မှာတွားပြီးတော့အချက်လက်ရှာတတ်တယ် application တွေကို download ချပြီး install လုပ်တတ်တယ် channel 80ရာခိုင်နှုန်းလောက်ကဒီဟာတွေကိုကျမတို့ရင်းနှီးကျွမ်းဝင်မှုမရှိဘူးမရှိတဲ့အခါမှာဒီ into online ရဲ့ဒီနည်းပညာနောက်ပြီးတော့ internet ရဲ့သဘောတဘာဝကိုလည်းဟိုတိတ်ပြီးတော့နားမလည်ကြအောင်နားမလည်တဲ့အခါမှာ internet ကအခုတလောအခုကပို့ပြီးတော့ကျမတို့ကဟိုစိုးရင်ရမယ့်အပိုင်းက internet ပေါ်မှာအခုကဘလူမျိုးတွေအများများလာပြီလဲဆိုလို့ရှိရင်သုံးဆွဲသူတွေကိုယ်တိုင်ဖန်တီးလို့ရတဲ့ platform တွေကများလာပြီဟို user generated content လို့ခေါ်တာပေါ့နော်အဲ့ဒါတွေများလာပြီဆိုတော့အဲ့ဒါတွေကဟိုတူတူငါကျမတို့ကဒီ ဒီဟိုဒီဖုန်းလက်ထဲမှာရှိရဆိုလို့ရှိရင်အင်တာနက်ရှိရဆိုလို့ရှိရင်ဒီအလွယ်တကူတုံးပြီးတော့ပေါ့နော်ဟို page တစ်ခုဖန်တီးလိုက်မယ်အဲ့ဒီ page ကဒီသတင်းဟိုဒီကျမတို့လှမ်းပြီးတော့တင်လို့ရတယ်အဲ့ဒီသတင်းတွေကကျမတို့ကဟိုမှန်ကျမလည်းမမှန်ကျမလည်းမမှန်ဘူးဒါပေမဲ့အဲ့ဒီသုံးဆွဲတဲ့သူတွေကဒါတွေကိုမသိဘူးဆိုလို့ရှိရင်အော်ဒါကတော့သတင်းကနေပြီးမှန်တကယ်တင်နေတာပဲဒါကတော့ဟုတ်မှာပဲဒီကောလာဟာလာကတော့မှန်မှာပဲစသဖြင့်အဲ့လိုမျိုးတွေကျမတို့ကမချင့်ချိန်တတ်ဘူးဆိုလို့ရှိရင်ပေါ့နော်ဟိုနည်းနည်းလေးဟိုကျမတို့ကဒီဟိုဒီသတင်းတွေပေါ့သုံးသပ်မှုနှုန်းကအားနည်းသွားလိမ့်မယ်ဥပမာအဲ့ဒါကြောင့်ကျမတို့ကဤပညာအားနည်းမှုနှုန်းကဒီဘလို့မျိုးထပ်ပြီးတော့ပိုတက်ရောက်လဲဆိုလို့ရှိရင်ဥပမာကျမတို့ဟိုဟိုတကယ်လို့များ Facebook မှာpage တွေကိုဖန်တီးတတ်တဲ့လူဆိုပါဆိုတော့ page တွေကိုဖန်တီးလို့ရမှန်းသိရဆိုလို့ရှင်အော် Facebook ပေါ်မှာ page တွေဖန်တီးတာတူတူငါငါအကုန်ဖန်တီးလို့ရတာပဲအဲ့အတွက် page ထိုင်ရလဲယုံစရာမဟုတ်ဘူးဒီမှာတည်င်းလို့နာမည်တက်ထိုင်လဲယုံစရာမဟုတ်ဘူးဆိုပြီးတော့နားလည်နိုင်တယ်ဒါပေမဲ့ဒီနည်းပညာအကြောင်း Facebook အကြောင်းကောင်းကောင်းရေးရေးလဲလဲမသိတဲ့အခါမှာ तू ကဒီ Facebook ပေါ်မှာဒီလိုတည်င်းနာမည်နဲ့ page တစ်ခုရှိတယ်လို့ဘာလို့ဆိုလို့ရှင် तू ကဘလို့မှ तू ဟိုမသုံးသက်တတ်တော့ဘူးပေါ့နော်ဆိုတော့အဓိကနည်းပညာအားနည်းမှုအကြောင်းကလည်းဒါကျွန်တော်တို့တည်င်းနဲ့သုံးသက်တဲ့နေရာမှာနည်းနည်းလေးကျွန်တော်တို့ကဒီဟိုသုံးသက်မှုအတွက်အားနည်းစေတဲ့အချက်တစ်ချက်လို့ပြောလို့ရတယ်ရှင
်ခုလိုအားနည်းတာကိုအခွင့်အောင်းယူသူတွေကတည်င်းမှားတည်င်းတူတွေဖန်တီးဖြန့်ဖြူးနေတယ်လို့အမုန်းပွားစေတဲ့အရေးအသားတွေကိုဖြန့်ဝေနေကြတာပါအစိုးရကျင်းပတဲ့လူမှုစကားဝိုင်းတစ်ခုမှာဆိုရင်လူငယ်နဲ့လူမှုမီဒီယာဆိုတဲ့ကောင်းစင်နဲ့ဒီပြဿနာကိုအလေးထားဆွေးနွေးစရာဖြစ်ခဲ့ပါတယ်။အွန်လိုင်းပေါ်မှာမြင်တဲ့သတင်းတိုင်းကိုတော်တော်များများကအမှန်လို့ထင်နေကြတဲ့အတွက်သတင်းတူပြဿနာဟာသတင်းသမားတိုင်းအတွက်စိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။သတင်းမှတိုက်ဖြတ်တဲ့နေရာမှာသတင်းဖတ်သူရဲ့စဉ်းစားမှုကလည်းအများကြီးအရေးကြီးတယ်လို့Information Matrix Company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်စုငိမ့်ကမြင်ပါတယ်
။ကျွန်တော်တို့ကိုယ်တိုင်ကဒီသတင်းတူတွေရဲ့ဟိုတားကောင်လိုမျိုးဖြစ်နေတယ်။ဥပမာကျွန်တော် 7 day လို့ဟာမျိုးဆိုရင် 7 day news ဆိုပြီးတော့နာမည်အမျိုးမျိုးပေါ့စာလုံးပေါင်းလို့ရနေနေလွှဲလိုက်ဒါပေမဲ့ကျွန်တော်တို့ logo တွေတုံးထားတယ်။အဲ့လိုမျိုးနဲ့သတင်း page တွေက10ခုဝန်းကျင်လောက်ကအများတန်းလို့လို့ရှိနေတယ်။အဲ့ဒါတွေကိုကျွန်တော်တွေ့ရှိတိုင်းနဲ့ဒီ Facebook ကိုဟိုတိုင်ပြီးတော့ဒါကိုဖြုတ်ခိုင်းတယ်။အဲ့တော့သူတို့လည်းဒီအချိန်ကာလတစ်ခုကြာတဲ့အချိန်မှာဖြုတ်တယ်။ဒါပေမဲ့အဲ့ဒီဟာတွေကအများတန်းပြန်ပြန်ပေါ်လာနေတော့ဒီသတင်းတူတွေကကျွန်တော်တို့ကိုယ်တိုင်ကဟိုရင်ဆိုင်နေရတဲ့ပြဿနာမျိုးပေါ့။အဲ့တော့ဒီပြည်သူတွေထဲမှာလည်းကျွန်တော်တို့ဒီမြင်တာတော့ခုနကပြောသလိုဒီ information literacy media literacy ဒီဟာတွေကအားနည်းခဲ့တော့အခုချိန်မှာသူတို့ကတခုခုမြင်နေဆိုရင်ဒီဟာမှန်လားမှားလားဆိုတဲ့ဟာကိုဟိုစဉ်းစားသင့်လားဆိုတာတော့မစဉ်းစားဘူးဖြစ်နေတယ်။ဟို internet ပေါ်မှာမြင်တာနဲ့ Facebook ပေါ်မှာမြင်တာနဲ့မှန်တာမှန်ရမှာပဲဆိုတဲ့ဟာမျိုးတခုကိုသူတို့ကစွတ်ယုံနေတာပေါ့နော
်။တခုခေတ်မှာဒီသတင်းတွေကတော်တော်လေးပွင့်ပွင့်လင်းလင်းထုတ်ပြန်ထိုင်နေခေရောက်နေပြီလေ။ဒီချိန်ထဲမှာပဲဒီ online ပေါ်ကအတိမပြုတ်နိုင်တဲ့သတင်းတွေကလည်းလူတွေကြားမှာပေါက်နေရုံပဲဆိုတော့အဲ့ဒါဘာကြောင့်လို့သုံးသပ်ပါလဲရှင
်။ဟိုးရင်ကကြတော့ကျွန်တော်တို့ကသတင်းကိုအမှောင်ချတဲ့ခေတ်တစ်ခေတ်ကရှိခဲ့တော့ရှိခဲ့တော့ဒီအဲ့အချိန်မှာတော့သတင်းဖြန့်တဲ့စနစ်ကကျွန်တော်ဒီလက်ဖက်ရည်ဆိုင်တို့ဒါမှမဟုတ်လေတငယ်ချင်းတယောက်အိမ်မှာတို့စုပြီးတော့စကားတီးတို့ပြောရင်းနဲ့အိမ်မှာအိတ်ကောလာဟာလာတွေကပြန်အဲ့ဟာဒီဟိုလူကိုဖုံးဆက်ပြောဒီလူကိုနှမ်းမေးရက်ဈေးထဲမှာဖြန့်ပြောကြအဲ့လိုမျိုးနဲ့သွားခဲ့ကြတာဆိုတော့အဲ့အချိန်တုန်းကသက်ဆိုင်ရာဒီဌာနဆိုင်ရာတာဝန်ရှိတဲ့သူဘက်ကဘယ်တော့မှမထုတ်ပြန်ခဲ့ဘူးမထုတ်ပြန်ခဲ့တော့ကျွန်တော်တို့ကဒီသတ်ပါတီကနေတဆင့်ပေါ့နော်ဒီတဆင့်ခံပြီးတော့ပြောရဲဟာကိုပဲဟိုအမှန်တဝက်အမှားတဝက်ဆိုရဲဟာကိုပဲကျွန်တော်ကယူပြီးတော့ကိုယ့်ဘောက်ချင်းချင်းပြီးတော့အမှားရွှေစည်းတွေတက်တော့မယ်ဆိုရဲဟာမျိုးဆိုရင်ဘယ်သူပြောလိုက်မှမသိဒါပေမဲ့ဟုတ်မဟုတ်ဆိုတော့ကိုယ့်ဘောက်စဉ်းစားပြီးတော့အဲ့ဒီပုံမှာကျွန်တော်ဒီ information ကိုကျွန်တော် action ယူခဲ့ရတဲ့ kit ပေါ့နော်ဆိုတော့အဲ့ဒီ kit တစ်ခေတ်ကကျွန်တော်တို့ရဲ့ဒီအခုဒီမြန်မာနိုင်ငံမှာဒီဟိုဆယ်ကျော်သက်ရွယ်နေစပြီးတော့အသက်ကြီးတဲ့အထိလူတွေအားလုံးကအဲ့ဒီ kit တစ်ခေတ်ကိုကျွန်တော်ဖြတ်သန်းခဲ့တာဆိုတော့အဲ့ဒီ kit ကနေအခုလိုမျိုးကျွန်တော်ကဒီပွင့်လင်းသွားတဲ့အချိန်ကိုပြောင်းသွားတော့ဟိုရင်ခေတ်ကလည်းကောလာဟာလာတွေကဒီလေထဲမှာချက်ချင်းဆိုလို့ပြန်သွားတယ်လို့မျိုးအခုက social media ပေါ်မှာလည်းဒီသတင်းတူတွေကဆက်ပြီးပြန့်လွယ်တယ်အဲ့ဒါဟိုပြန်ပြီးတော့ counter လုပ်နိုင်တဲ့အကောင်းဆုံးသောနည်းလမ်းကတော့သက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကိုယ်တိုင်ကသတင်းမှန်သတင်းအချက်အလက်အပြည့်စုံတွေကိုချက်ချင်းဆိုလို့ဒီဟို immediate response ပေါ့နော်ချက်ချင်းပြည့်ပြည့်စုံစုံနဲ့အမြန်ဆုံးထုတ်ပြန်ပေးတဲ့အလေးချင်းမရှိသေးသေးကတော့ကျွန်တော်တို့ကပြည်သူတွေက social media ပဲဖြစ်ဖြစ်အပြင်မှာပဲဖြစ်ဖြစ်ဒီကျွန်တော်ကမှားယွင်းတဲ့သတင်းအချက်အလက်တွေသတင်းမှန်သတင်းမှားတွေရောတဲ့ကောလာဟာလာတွေကိုကျွန်တော်ကတုံးဆွဲပြီးတော့အလုပ်လုပ်နေရအောင်ပါပဲအဲ့တော့ဝန်ကြီးဌာနရဲ့အနေနဲ့ကဒါအမြန်ဆုံးကြောင်းတင်တယ်တခုဖြစ်ပြီဆိုရင်ချက်ချင်းဒီတာဝန်ရှိတဲ့သူတယောက်ကယူနီဖောင်းဝတ်ပြီးတော့ချက်ချင်းထွက်ပြီးတော့ပြောတဲ့အချက်ပေါ့နော်အဲ့ဒါလေးကိုလုပ်ဖို့လိုနေပါတယ်
ဆိုလက်ရှိစင်မှာအဲ့လိုမျိုးမပြည့်စုံသေးဘူးလို့ပြောချင်တဲ့သဘောလားရှင့်
โอเคเลสิอาดีอุมาปัญญาอิวุญญีฐานะส่วนถ้าตรุโหมะจาคณะดีคอมมิวนิเคชั่นส์เนี่ยปะทะပြီးတော့ဒီသက်ဆိုင်ရာအခြားဝန်ကြီးဌာနဖိုကောပါဆန်တွေကိုသူတို့စီးရင်နေပြုစုတယ်ဟိုထုတ်ပေးထားတယ်နောက်ကျွန်တော်မီဒီယာတွေကိုဖြန့်ထားတယ်ပြည်သူတွေကိုအသိပေးထားတယ်ဒါပေမဲ့အဲ့ဖုန်းနံပါတ်တွေကိုဆက်လိုက်ရင်တချို့ဝန်ကြီးဌာနကဖြေမဲ့သူမရှိဘူးမေးလိုက်ရင်လည်းသူ့ဘာသူဒီယာရုခန္ဓာမန်တော့မသိတဲ့သူမျိုးဆိုတာတွေလည်းရှိတယ်ပေါ့နော်ဆိုတော့အဲ့ဟာတွေကိုကျွန်တော်ကဟိုကြော်ဖို့လိုတယ်မနိုင်ငံသားမှာဆိုရင်ကျွန်တော်ကြည့်လိုက်ရင်ဝန်ကြီးဌာနတိုင်းဝန်ကြီးဌာနတိုင်းနောက်အရေးကြီးတဲ့ပုံကိုယ်တိုင်းမှာသူ့ရဲ့ပြောရေးဆိုခွင့်ရှိပုံကိုယ်ဆိုတာမျိုးဟာတကယ် professional train လုပ်ထားပြီးတော့အကုန်လုံးပြင်ဆင်ထားတဲ့ဟာမျိုးရှိတယ်။အဲ့တော့ကျွန်တော်တို့စီမှာအဲ့ဒီအလေးချင်းတွေကမရှိတော့အဲ့ဒါကိုကျွန်တော်တို့ကဒီ communication ဆိုတာဒါအရေးကြီးတဲ့ကိစ္စတခုဒီအုပ်ချုပ်ရေးရန်တရားအထက်မှာပြည်သူနဲ့ထိတွေ့စကားပြောပြီးတော့ဟိုပြန်ချားနေဖို့ဆိုရဲဟာလေအရေးပါတဲ့ကဏ္ဍတခုဆိုရဲဟာကိုဘယ်လောက်ထိအရေးပါလဲဆိုတော့လူကြီးတွေမသိကြဘူး။အဲ့ဒါကိုကျွန်တော်ကဟိုသိဖို့လိုရဲလို့ထင်ပါတယ
်။အစိုးရကတော့ online ပေါ်မှာသတင်းမှားဖြန့်နေတာတွေအမုံပွားနေတဲ့အခြေသားတွေကိုဖော်ထုတ်အရေးယူနိုင်ဖို့စောင့်ကြည့်တဲ့အဖွဲ့အဖွဲ့ကိုငွေကြေးအမြောက်အများသုံးဆွဲပြီးတော့ဖွဲ့စည်းဆောင်ရွက်နေပါတယ်။အဲ့လိုစောင့်ကြည့်တဲ့အလုပ်ကမြန်မာနိုင်ငံမှာတကယ်ပဲထိထိရောက်ရောက်လုပ်နိုင်ပါမလား။စောင့်ကြည့်တာကနေထောက်လန်းတာမျိုးမဖြစ်အောင်ကဘယ်လိုသတိထားသင့်ပါသလဲ
။ဒီ online ပေါ်မှာခုနစောင့်ကြည့်မယ်ဆိုလို့ရှိရင်တိအချက်ကအဲ့ဒီစောင့်ကြည့်မှုကခုနကျမတို့ဒီဟိုတီစဲကျမတို့ရဲ့ဟိုလူအခွင့်ရေးတွေရရှိတဲ့လူအခွင့်ရေးတွေကိုမထိခိုက်ဖို့ကအဓိကအားဖြစ်တော့လို့ပါတယ်ဆိုတော့အဲ့လိုမျိုးစောင့်ကြည့်မယ်ဆိုလို့ရှိရင်တော့မှတကယ်လို့များကျမတို့ကဥမာသတင်းအတုတွေ fake news တွေစောင့်ကြည့်မယ်ဆိုတော့အပိုင်းကအရန်ကျမတို့ကလှုပ်ရတာခက်ခဲမယ်ဘာကြောင့်ခက်ခဲမလဲဆိုလို့ရှိရင်တစ်ချက်ကနှီးပညာအရာပေါ့နော်နှီးပညာအရာစောင့်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာအင်တာနက်အသုံးပြုတဲ့သူတွေကတန်းတန်းချီပြီးတော့ရှိတယ်ပြီးတော့ online ပေါ်မှာလည်း page တွေကအများကြီးပဲရှိတယ်အဲ့ဒါတွေကိုကျမတို့ကအကုန်လုံးခြုံငုံပြီးတော့စောင့်ကြည့်ရတာအရန်အောင်ခက်ခဲမယ်အဲ့ဒါနှီးပညာအားနဲ့ချက်ပေါ့နော်အဲ့ဒီခါကြလို့ရှိရင်နောက်တစ်ချက်ကကြတော့ကျမတို့ကဒီဒါတွေစောင့်ကြည့်ပြီးမယ်ပြီးွားလို့ရှိရင်ဘာလုပ်မှာလဲဒါကိုထိရောက်စွာနှိမ်နှင်းဖို့ဆိုတဲ့ဟာအင်တာနက်ပေါ်မှာကျမတို့ကအထူးသဖြင့်ပေါ့နော်လူတိုင်းလူကိုယ်တိုင်းဖန်တီးလို့ရတဲ့ platform တွေမှာကျမတို့ကဒါတွေကိုမရေးရမတင်ရဆိုတဲ့ဟာကတကယ်လို့ဒီ account ကရေးလို့ဒီ account ကိုဖြတ်လိုက်မယ်ဆိုလို့ရှိရင်နောက် account တစ်တည်းကပေါ်လာနိုင်တာပဲနာမည်အရင်နဲ့မဟုတ်ဘူးဆိုလို့ရှိရင်နာမည်တစ်တည်းအများကြီးနဲ့ပေါ်လာနိုင်တာပဲအဲ့ခါကျတော့စောင့်ကြည့်မယ်တားဆီးမယ်ဆိုတဲ့ဟာကဒါကျမတို့ကလှုပ်ရတာအရန်ခက်ခဲမယ်အဲ့ဒီအစားကျမတို့ကခုနပြောတဲ့ဒီပညာပေးအစီအစဉ်တွေကိုပို့ပြီးတော့လုပ်နိုင်မယ်ဆိုလို့ရှိရင်ဒီ fake news တွေကလူတွေကဒီဟာကိုနားလည်လက်ခံအောင်မယုံကြည်ဘူးဆိုလို့ရှိရင်တို့ကဘယ်လောက်ပဲအဲ့ဒီမှာတင်တင်တို့ရဲ့တက်ရောက်မှုတွေအများကြီးပဲမရှိတော့အဲ့ခါကျတော့ကျမတို့တွေမိတို့အနေနဲ့ဆိုလို့ရှိရင်ကျမတို့ကစောင့်ကြည့်တာထက်စားလို့ရှိရင်ကျမတို့ကပညာပေးအစီအစဉ်ကိုပို့ပြီးတော့ကျမတို့ကလုပ်ဖို့ပို့ပြီးတော့ကျမတို့ကဟိုလိုလားတယ်ပေါ့နော်အဲ့ဒီဟာကိုပို့ပြီးတော့ကျမတို့ကအားပေးတယ်
တကယ်တော့သတင်းတူသတင်းမားတွေကိုတမင်ဖြတ်နေကြတဲ့ပြဿနာဟာမြန်မာတိုင်းနိုင်ငံထဲမှာဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူး American Britain စတဲ့လွတ်လပ်တဲ့သတင်းမီဒီယာကြီးတွေအကောင်းတဲ့နိုင်ငံကြီးတွေမှာလည်းရှိနေတဲ့ပြဿနာတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ဒီပြဿနာကိုတိုက်ဖြတ်နိုင်ဖို့အကောင်းဆုံးနဲ့အထူးရောက်ဆုံးဟာအသိပညာပေးတာဖြစ်တယ်လို့ဤပညာတိုးတက်ရေးဆောင်ရွက်နေကြတဲ့အဖွဲ့တွေကလက်ခံထားကြပါတယ်ဤပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးရအဖွဲ့ကဆိုရင်စမတ်ဖုန်းသုံးတဲ့လူငယ်တွေကိုချင်းချင်းသုံးတတ်နိုင်အောင်တတ်နိုင်သလောက်အသိပညာပေးတယ်လို့ CEO Jess Peterson ကဆိုပါတယ်
။ I don't think this is a very Myanmar specific problem. Fake news, hate speech, all those kinds of things we see all over the world right now. But I think particularly because
မုန်းစရာဖြစ်နာတွေကမြန်မာနိုင်ငံထဲမှာဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူး။တကဘာလုံးမှာအခုဒီပြဿနာတွေရှိနေပါတယ်။မြန်မာနိုင်ငံမှာအထူးသဖြင့်ကတော့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်း online ကိုအခြေခံတဲ့ digital ပုံစံသတင်းဖြန့်ဝေမှုကမြန်မာဆက်ဆံတိုးတက်လာခဲ့တာပါ။နောက်ချက်ကလည်းမြန်မာနိုင်ငံကလူတွေသုံးကြတဲ့ဤပညာပုံစံတိတ်မြန်မာဆက်ဆံမဟုတ်တော့တခုဆိုရင်ခဏလေးနဲ့ပြန့်လွယ်သွားတယ်။ဒါကြောင့်မလို့ဖန်တီးရကတော့ smartphone သုံးကြတဲ့မျိုးဆက်သစ်တွေအတွက်ဤပညာပိုင်းဆိုင်ရာနားလည်အောင်ပညာပေးပါတယ်။digital ဤပညာဝန်ဆောင်မှုတွေကိုပိုသုံးတတ်အောင်ကိုဖတ်တဲ့သတင်းတွေပေါ်မှာချင်းချင်းသုံးတတ်နိုင်အောင်အသိပညာပေးပါတယ်။နောက် online ပေါ်ကရနိုင်တဲ့အကြောင်းအရာမျိုးစုံကနေကို့အတွက်အကျိုးရှိအသုံးဝင်မဲ့အချက်လက်တွေကိုရှာဖွေတတ်အောင်လည်းဖန်တီးရကသင်ပေးနေပါတယ်။ digital ဤပညာသုံးမျိုးဆက်သစ်တွေကြားမှာတွေ့ရတဲ့စိန်ခေါ်မှုကတော့ online ပေါ်မှာမြင်တွေ့တာတွေကိုဘယ်ဟာကအရေးပါတယ်မပါဘူးဆိုတာကိုဘယ်လိုခွဲခြားသုံးတတ်မလဲဆိုတာနဲ့ယုံကြည်စိတ်ချရတဲ့သတင်းတွေရနိုင်မဲ့နေရာတွေကိုရှာတတ်ဖို့ပဲဖြစ်ပါတယ်။
အခုလိုမျိုးနှီးပညာပိုင်းစိန်ခေါ်မှုတွေတိုးတက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာနောက်3နှစ်ကြာရင် digital media ပိုင်းနောက်ထပ်ဘာတွေတိုးတက်ဖွံ့ဖြိုးလာနိုင်သလဲ media လုပ်ငန်းတွေအနေနဲ့ဘာတွေပြင်ဆင်ထားရမလဲဆိုတာကိုနောက်အစီအစဉ်ကြာရင်ဆက်ပြီးတော့တင်ပြပါမယ်ရှင
်လဆူမြမောအစီအစဉ်တင်ဆက်ခဲ့တဲ့မြမရေးစင်တွေကအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ16ရက်တနင်္ဂနွေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 15453ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာများ၊ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်အဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့သတင်းစာဆရာဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်ဖြစ်ပါတယ်။ဒီသတင်းပတ်မှာတော့ရန်ကုန်တိုင်းဥပဒေချုပ်ကိုအာခရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အရေးယူလိုက်တဲ့အပေါ်ဆွေးနွေးတင်ပြပေးမှာပါမဲ့အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်။
ခုရပိုင်ပြည်သူတွေကြားစိတ်ဝင်စားမှုအများဆုံးသတင်းတစ်ပုဒ်ကတော့လူပုံလဲမှာဝိုင်းဝန်းရိုက်နှက်ကန်ကြောက်ခံရရင်ပေဆုံးသွားရတဲ့ဟာသတရုတ်ဆောင်အောင်ရဲထွေးရဲ့အမှုမှာအဂတိလိုက်စားတဲ့ဆိုပြီးရန်ကုန်တိုင်းဥပဒေချုပ်အပါအဝင်ဥပဒေအရာရှိတွေတရားသူကြီးနဲ့ရဲစခန်းမှုတွေကိုဖမ်းဆီးအရေးယူလိုက်တဲ့သတင်းမှာဦးအောင်ကြီးဦးဆောင်တဲ့အဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ဖွဲ့စည်းအပြီးအဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေကိုပြင်ဆင်အပြီးအခုဖမ်းဆီးအရေးယူမှုဟာတာဝန်ထမ်းဆောင်နေစေအစ်မမြင့်ပုံကိုယ်တွေကိုဖမ်းဆီးအရေးယူနိုင်ခဲ့တဲ့အရေးကြီးဖြစ်စဉ်တစ်ခုလည်းဖြစ်ပါတယ်။ဒီဖမ်းဆီးအရေးယူမှုကိုကြည့်လိုက်ရင်ပဲတရားစီရင်ရေးစနစ်ပြည့်စုံမှုမှာဘယ်သူတွေတာဝန်ရှိတယ်။အာဂတိလိုက်စားမှုဥပဒေပြင်ဆင်ခြင်းဘလောက်အရေးပါတယ်ဆိုတာမြင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဂတိလိုက်စားမှုရော့ကျသွားဖို့အလားအလာရှိသလားဆိုတာကုရပဆွေးနွေးတင်ပြသွားပါမယ်။
အရင်တုန်းကတော့အာဂရိလိုက်စားမှုလို့ဆိုလိုက်ရင်အစိုးရတာဝန်ရှိသူတွေနဲ့တရားသူကြီးတွေကအဓိကကျူးလွန်တာလို့ပြည်သူအများမှတ်ယူထားကြပါတယ်။တရားစီရင်ရေးအပိုင်းကိုကြည့်လိုက်ရင်လည်းအာဂရိလိုက်စားမှုများပြားလွန်းတာဘယ်သူမှမငြင်းကြပါဘူး။ဒါပေမဲ့ပြည်သူအများစုကြီးဟာတရားသူကြီးတွေကိုပဲမျက်စိရဲပြေးမြင်လေးရှိပါတယ်။တကယ်တကယ်တော့တရားစီရင်ရေးစနစ်ထဲအာဂရိလိုက်စားရမှာတရားသူကြီးတွေတိမကအမှုကိုတိဆောက်ဆွဲတင်ပေးရတဲ့ရဲတပ်ဖွဲ့နဲ့စသုံးလုံးလိုအဖွဲ့အစည်းတွေအမှုတွေကိုတရားဆွဲတင်ရမှာဥပဒေဆိုင်ရာတွေပြင်ဆင်ထောက်ကူပါဝင်ပေးရတဲ့ဥပဒေအရာရှိတွေအားလုံးပါဝင်ပတ်သက်နေတာဖြစ်ပါတယ်။နမူနာအဖြစ်လက်ရှိနာမည်ကြီးနေတဲ့ဟာတာတရုတ်ဆောင်အောင်ရဲထွေးရဲ့အမှုကိုကြီးနိုင်ပါတယ်။ဒီအမှုမှာတရားဆွဲတင်သူဟာရဲအရာရှိဖြစ်ပါတယ်။သူဟာအမှုကိုခိုင်မာအောင်မတိဆောက်ပဲလက်စားပြီးတရားခံတွေရော့ပေါ့တတ်တာအောင်လုပ်ပါတယ်။ဥပဒေအရာရှိနှစ်ယောက်ကတော့လူသေးသေးတဲ့အထိဖြစ်စေခဲ့တဲ့အမှုကိုကျေးအေးရုပ်သိမ်းဖို့အတွက်လက်ငွေယူဆောင်ရွက်ခဲ့ပြီးတိုင်းဥပဒေချုပ်ကတော့အာဂရိလိုက်စားပြီးအဲ့ဒါကိုအတည်ပြုပေးပါတယ်။အလားတူအမှုကိုစစ်ဆေးတဲ့ခရိုင်တရားသူကြီးကလည်းလက်ငွေယူပြီးအမှုကိုကျေးအေးပိတ်သိမ်းတာလုပ်ခဲ့ပါတယ်။တကယ်တော့ဒီအမှုမှာဥပဒေအရာရှိတွေနဲ့ဥပဒေချုပ်ဟာအာဂရိလိုက်စားပြီးအမှုပိတ်သိမ်းရေးကိစ္စဆောင်ရွက်ရမှာပါဝင်ခဲ့ကြတာပါ။အခြားသောအမှုတွေမှာတော့ဥပဒေအရာရှိတွေဟာအခြားသောနီးနာတွေနဲ့အာဂရိလိုက်စားကြပါတယ်။ဥပမာအားဖြင့်အမှုတစ်ခုကိုတရားရုံးကိုဘလို့ပုံမှန်နဲ့တင်မဲဆိုတာမျိုးဥပဒေအရာရှိတွေကအဓိကအားဖြင့်ဆုံးဖြတ်ပေးလို့ရှိပါတယ်။တချို့အမှုတွေမှာဆိုရင်တော့တရားရုံးဆွဲတင်တင်မတင်မှတ်ချက်ပေးတာမျိုးလည်းလုပ်ကြပါတယ်။ပြောရရင်တရားရုံးတရုံးမှာတရားသူကြီးကတရားစီရင်နေဆိုတာဟာအမှုကိုဆွဲတင်တဲ့ရဲတပ်ဖွဲ့နဲ့အမှုကိုဘယ်ပုံမှန်တွေနဲ့ဘလို့ဆွဲဆိုတလဲဆိုတဲ့ဥပဒေအရာရှိတွေရဲ့လောက်ရက်တွေအပေါ်ကမှတရားစီရင်ရတာမျိုးပါ
ရဲတပ်ဖွဲ့နဲ့ဥပဒေအရာရှိတွေတရားမျက်မျက်တက်တက်မမှန်ကန်ကန်လုပ်မထားရင်တရားကြီးဟာကောင်းကောင်းတရားမစီရင်နိုင်ပါဘူးတကယ်လို့များတရားသူကြီးကိုယ်တိုင်ကပါဘက်လိုက်ပြီဆိုရင်တော့ တရားစီရင်ရေးတစ်ခုလုံးအမှောင်ဖုံးအမားကအမှန်ဖြစ်သွားဖို့များပါတယ်အဲ့ဒီလိုဖြစ်ပျက်ခဲ့ဘူးလို့လဲတရားစီရင်ရေးစနစ်ပြိုလဲပျက်စီးခဲ့ပြီလို့တောင်တင်စားပြောခဲ့ကြတဲ့အခြေအနေဆက်ရောက်လာတာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်အခုတရုတ်ဆောင်အောင်ရဲထွေးအမှုကြောင့်တရားစီရင်ရေးစနစ်ပျက်စီးမှုမှာရဲတပ်ဖွဲ့နဲ့တရားသူကြီးတွေကြီးပဲတာဝန်ရှိတာမဟုတ်ပဲနောက်ွယ်ကဥပဒေအရာရှိတွေဥပဒေချုပ်တွေလည်းတာဝန်ရှိတယ်ဆိုတာအများပြည်သူကိုသိမြင်စေခဲ့ပါတယ်တကယ်လို့များအရင်အာဂရိလိုက်စားမှုတက်ဖြည့်ရေးဥပဒေကိုပြင်ဆင်မထားဘူးဆိုရင်အခုအမှုကအာဂရိလိုက်စားမှုကိုဖော်ထုတ်ဖို့ဖြစ်ကုန်မဖြစ်နိုင်တော့ပါပဲအကြောင်းကတော့တန်ကြားသူရှိမှမဟုတ်လို့ပါသိမကြသေးရင်တော့ကတော့အာဂရိလိုက်စားမှုတက်ဖြည့်ရေးဥပဒေမှာတန်ကြားသူမရှိခဲ့ရင်လဲကျော်စောသတင်းဖြစ်လာရင်ကော်မရှင်ဟာစုံစမ်းစစ်ဆေးနိုင်တယ်ဆိုတဲ့အချက်ပြင်ဆင်ခဲ့လို့အခုလိုစုံစမ်းဖော်ထုတ်အရေးယူနိုင်တာဖြစ်ပါတယ
်ဒီအမှုနဲ့ပတ်သက်ပြီးဖက်စီအရေးယူခံရတဲ့ဥပဒေချုပ်ဥပဒေအရာရှိတွေတရားသူကြီးနဲ့ရဲမှုတို့ဟာတကြိမ်တစ်ခါအာဂရိလိုက်စားရင်ကံမကောင်းအကြောင်းမလှစွာနဲ့အရေးယူခံရတယ်လို့ယုံကြည်သူတယောက်တစ်လေးမှရှိမနေပါဘူးရှင်းနေအတိုင်းဝိုင်းကတော့ဒီပုံကိုယ်တွေအတွက်အာဂရိလိုက်စားတယ်ဆိုတာလုံယုံလုံစင်အခုအမှုကတော့တိုင်းပြည်ကစိတ်ဝင်စားတဲ့ထူးခြားဖြစ်စဉ်ဖြစ်နေတယ်။ဒါရီမကမြန်မာနိုင်ငံမှာနေချက်ဗြိတိရှားခေတ်1920ခုတရားရုံးချုပ်စတင်ခဲ့တဲ့နှစ်ပေါင်း100နီးပါးအတွင်းအခုလိုလက်ယူပြီးအမှုကိုရဲရဲတင်းတင်းပိတ်လိုက်တဲ့အမှုမျိုးမရှိခဲ့ဘူးလား။အရင်ကရှေ့နေလုပ်ခဲ့ပြီးအခုလက်ရှိသမရဖြစ်နေသူကိုယ်တိုင်ကသူ့တသက်တစ်ခါမှမတွေ့ဘူးတဲ့ဆုံးဖြတ်ချက်ဆိုပြီးမှတ်ချက်ပေးတာ။ဒါရီမကတရားသူကြီးချုပ်ရှင်းနေချုပ်နဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌတွေကိုဆင့်ခေါ်ပြီးအမှုကိုဥပဒေအတိုင်းအမှန်အတိုင်းဖြစ်အောင်ဆောင်ရွက်ပေးဖို့ညွှန်ကြားခဲ့တာစတဲ့ထူးခြားဖြစ်စဉ်တွေကြောင့်အရေးယူနိုင်တာလို့ဆိုကြပါတယ်။ပုံမှန်အားဖြင့်နှစ်ဖက်သဘောတူညီပြီးလုပ်ကြတဲ့အမှုတွေကအာဂရိလိုက်စားမှုတွေကိုဖော်ထုတ်ကင်တွယ်ဖို့မလွယ်ဘူးလို့ဆိုကြပါတယ်။ပုံမှန်အားဖြင့်အခုအမှုမျိုးကိုတရားရုံးဆွဲတင်လိုက်ပြီးတိုင်ခိုင်လုံအောင်တိစောက်ဖို့ခက်ခဲနိုင်ပါတယ်။ဒါကြောင့်လေအာဂရိလိုက်စားမှုကော်မရှင်ဟာလက်ငွေပေးခဲ့သူတွေကိုတရားလိုပြတက်တွေတွေအနေနဲ့အသုံးပြုဖို့ဆုံးဖြတ်ခဲ့ပါတယ်။တကယ်လို့များလက်ယူသူရောလက်ပေးသူကိုပါတပြိုင်နက်တည်းတရားစွဲမယ်ဆိုရင်တရားရုံးရှေ့ထွက်ဆိုမှုတွေအတွက်အမှုတိစောက်ရမှာအများကြီးခက်ခဲနိုင်လို့ဖြစ်ပါတယ်။ဒါကြောင့်လက်ရှိအမှုဆွဲတင်ပုံဟာနောက်ပိုင်းအာဂရိလိုက်စားမှုနဲ့ပတ်သက်ပြီးအမှုတွေတိစောက်ရမှာဆွဲတင်ရမှာစံနမူနာဖြစ်စေနိုင်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်လက်ရှိမြန်မာနိုင်ငံမှာအလုပ်ဖြစ်မဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ကော်မရှင်ရှိနေပါပြီ။အာဂရိလိုက်စားမှုကိုစနစ်တကျနဲ့အစွမ်းကုန်လုပ်မယ်။နိုင်ငံတကာအလဲမှာဂုဏ်သိက္ခာကျဆင်းနေတာကိုအဖတ်ဆင်နိုင်အောင်လုပ်မယ်လို့ကတိပေးထားတဲ့ကော်မရှင်ဥက္ကဋ္ဌလည်းရှိနေပါပြီ။ဒါပေမဲ့အာဂရိလိုက်စားမှုရောနေဖို့အတွက်ဆိုတာကတော့ဥပဒေတစ်ခုကော်မရှင်တစ်ခုဥက္ကဋ္ဌတယောက်တည်းနဲ့လုံးလို့ရတာမျိုးတော့မဟုတ်ပါဘူး။အစိုးရဌာနဆိုင်ရာဝန်ထမ်းတွေအာဂရိလိုက်စားမှုမရှိဘဲအလုံးလုံးနိုင်မဲ့အခြေအနေမျိုးဖန်တီးပေးတာဝန်ထမ်းရဲတပ်ဖွဲ့တရားသူကြီးဥပဒေအရာရှိစတဲ့နယ်ပယ်အသီးသီးကပုံကိုယ်တွေကိုအာဂရိလိုက်စားမှုမလုံးနိုင်အောင်အစဉ်စဉ်ကြီးကြပ်တာဝန်ခံစေတဲ့စနစ်ကျင့်သုံးတာကိုလိုရာရဖို့အတွက်လက်ပေးတာကိုပုံမှန်အလုပ်လို့သဘောထားတဲ့ပြည်တွင်းပြည်ပလုပ်ငန်းရှင်တွေကိုအရေးယူပြတာပညာပေးတာစတာတွေကြဲကြဲပြန့်ပြန့်လုပ်နိုင်ပါမှအောင်မြင်နိုင်မယ်ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
စီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မယေးသန္နာကျော်စီစဉ်တင်ဆက်ထားတဲ့မြမပြည်မပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလေးဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။တော်ရရှင်တွေမေးလာတဲ့စာလေးတွေကိုအခုတစ်ပတ်ဖြေကြားပေးသွားပါမယ်နော်။အဲ့စာလေးကိုမဖြေပေးခင်မှာတော့တော်ရရှင်တွေခက်တူတူရေးလာတဲ့မှတ်ချက်လေးတွေကိုပြောပြပေးချင်ပါတယ်။ဖြည့်စုံဆိုတဲ့တော်ရရှင်ကသတင်းတွေလည်းနားထောင်ရပါတယ်။ကောင်းပါတယ်။ကျေးဇူးများစွာနဲ့ပါတယ်။ VOE ဝိုင်းတော်သူဝိုင်းတော်သားတွေလူဝင်ဆန္ဒဟူသမျှပြည့်စုံကြပါစေလို့တောင်းစုပြုလာပေးပါတယ်။ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်တော်ရရှင်ပြည့်စုံရင်။ဆူဝါဆိုတဲ့တော်ရရှင်ကတော့ဘယ်သူပါပဲပြောပြော VOE ကိုတော့ယုံတယ်။သတင်းမှန်ကိုထုတ်လွှင့်ပေးနိုင်ဖို့ထပ်ပြီးတော့တောင်းစုချင်ပါတယ်။ဟုတ်ကဲ့ဒါတော့စိတ်ချပါ။ကျမတို့တွေသတင်းတွေကိုအရှိအရှိတိုင်း
ပဲမလိုက်ဖဲနဲ့ထုတ်လွှင့်ပေးနိုင်မှုကသတင်းဌာနတိုင်းရဲ့တာဝန်ဖြစ်ပါတယ်နော်မန်ဒန်ပွန်ဆိုတဲ့သောရရှင်ကတော့ VOA ကိုအမြဲနားထောင်နေတဲ့ပြည်သူတစ်ယောက်ကကျွန်တော်ပါပဲတဲ့ VOA နဲ့တခြားနိုင်ငံသားသတင်းဌာနတွေကို iPhone Postcard တို့ကနေနားဆင်ရပါတယ် VOA သတင်းတွေရရှိအောင်လို့ subscribe လုပ်ထားတဲ့အတွက်လည်းအချိန်မီသတင်းတွေအလိုလျောက် download လုပ်ထားပြီးတော့အလို့အားတဲ့အချိန်တွေမှာနားဆင်နိုင်တာပေါ့ view ကိုအမြဲတမ်းအားပေးနေပါတယ်ဟုတ်ကဲ့ဒီတော်ရရှင်ကတော့ဤပညာကျွမ်းကျင်ပုံရပါတယ်နော်ဟုတ်ကဲ့ပါသူပြောသလိုမျိုးသတင်းတွေကို subscribe လုပ်ထားရင်အလိုလိုကိုယ့်ရဲ့ inbox ထဲကိုရောက်နေရတာမလို့အလိုလျောက်သတင်းတွေကိုတွားပြီး share ရမလို့ပဲနဲ့နောက်ဆုံးရသတင်းတွေနေ့စဉ်သတင်းတွေကိုကြည့်ရှုနိုင်ပါတယ်ဘေးရာကိုကိုဆွေးတဲ့တော်ရရှင်ရေးလာတာကတော့ဒီကနားဆင်ကြတာနှစ်ပေါင်း30လောက်ရှိပါပြီတဲ့သူအရင်ကတခါမှစာမရေးဘူးပါဘူးအခုမှပထမဆုံးရေးလိုက်ပါနဲ့ဆက်လိုက်ပြီးအားပေးနေပါမယ်လို့ပြောလာပါတယ်ဟုတ်ကဲ့ပါပထမဆုံးရေးတဲ့စာကလည်းတချောင်းပဲရှိပါတယ်နော်ကျမတို့ VOE ကစီစဉ်ထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ဒီထက်စာရှိရှိရေးနိုင်ပါတယ်လို့ဖိတ်ခေါ်ခြင်းပါတယ်နော်ပန်းဖြိုးရွှေလဲဆိုတဲ့သောရရှင်ကလည်းခက်တူတူလေးပါပဲသူကပိုတော်မှတူပါသေးတယ်မင်္ဂလာပါ VOE အဖွဲ့သားများအားလုံးရှင်လန်းချမ်းမြေကြပါစေတဲ့ခတ်တူတူပဲရေးတယ်ပဲဆူဆူရှင်လန်းချမ်းမြေပါလေလို့ဆူတောင်းလာတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ကြောင်းပြန်ပြီးတော့ပြောချင်ပါတယ်ခတ်တူတူရေးရဆိုလို့ VOA ထုတ်လွှင့်ပေးတဲ့ Facebook စာမျက်နှာအစီအစဉ်လေးအောက်မှာတော့သူ့လိုပဲစာတူတူလေးတွေရေးပြီးတော့ဆူမွန်တောင်းလာပေးကြတဲ့သူတွေနှုတ်ဆက်လာကြတဲ့သောရရှင်တွေနောက်ပြီးတော့ဆဲလာကြတဲ့သောရရှင်တွေအားလုံး VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်တယောက်ချင်းကိုမပြန်ချနိုင်တာခွင့်လို့စီချင်ပါတယ်ဖီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်လေးအောက်မှာနားဆင်ပြီးတော့မှတ်ချက်ရေးလာတဲ့သောရရှင်တယောက်ကတော့မကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့နယ်မင်းသားကြကြီးရွာကကိုအောင်မြင့်ဝင်းဖြစ်ပါတယ်
။သိပ္ပံနဲ့ဤပညာကဏ္ဍကလူငယ်တွေအတွက်အထောက်အကူဖြစ်ပါတယ်။ဒါကြောင့်ကျေးဇူးတင်ပါတယ်။ VOA ရဲ့အီးမေးလ်လိပ်စာလေးကိုဖတ်ပြပေးပါ။ကျွန်တော်ကမကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့နယ်မင်းသားကြကြီးရွာကမောင်အောင်မြင့်ဝင်းပါ။ VOA ဖွဲ့သားအားလုံးပျော်ရွှင်ကြပါစေ။
โอเคသိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်အားပေးတဲ့သောရရှင်ကိုအောင်မြင့်ဝင်းမင်းသားကြကြည်ရွာအထူးကျေးဇူးတင်ပါတယ်နော်ဒီကိုအောင်မြင့်ဝင်းကပဲနိုင်ငံတကာသတင်းတွေဆိုရင်နေရီမှာ VOE ကိုအားကိုးပြီးနားထောင်နေရတာပါအရင်ကထက်အခုအင်တာနက်ကပို့ပြီးနားဆင်လို့ကောင်းပါတယ်ပို့ပြီးစူးစမ်းနိုင်ကြပါစေလို့လည်းရေးလာပါတယ်ဟုတ်ကဲ့ပါ VOE ကိုမကြခဏအစာရေးတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ကြောင်းပြောချင်ပါတယ်ကိုအောင်မြင့်ဝင်းရေအဲ့ဒါသောရရှင်တယောက်ကလည်းသူသိကျင်တာလေးကိုမေးလာပါတယ် VOA အစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့သူပါ
VOA တိုက်ရိုက်စကားဝိုင်းမှာဝင်ဆွေးနွေးရင် VOA ကပြန်ခေါ်တဲ့အခါကျကျွန်တော်တို့အပေါ်ဘေးဖြတ်ပါသလားတမိနစ်ဘလောက်ကုန်ကြပါသလဲခင်ဗျာ
ဒီသောရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျွန်တော်တို့ပုံမှာဘေးဖြတ်သလားဆိုတော့ကျွန်တော်တို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်ကြောင့်တော့ကျွန်တော်တို့အိတ်ကနေပြီးတော့အပူငွေကြေးဖြတ်တာမျိုးမရှိပါဘူးတချို့အစီအစဉ်တွေဥပမာမဲထဲတဲ့အစီအစဉ်မျိုးဆိုရင်တော့ဒီမဲတစ်ယောက်ကိုမဲပေးခြင်းနဲ့ဆိုရင်အဲဒီမှာကိုယ့်ရဲ့ပတ်စံဘယ်လောက်ဖြတ်တယ်ဆိုတာရှိပါတယ်ဒါပေမဲ့ကျမတို့ရေဒီယိုအစီအစဉ်ထုတ်လွှင့်မှုကအဲ့ဒါနဲ့ကွာခြားပါတယ်ကျမတို့ကအစီအစဉ်တွေထုတ်လွှင့်ပေးတယ်အဲဒီမှာသောရရှင်တွေနဲ့ဓာတ်ရိုက်ပါဝင်ပြီးတော့ stream နိုင်ပါတယ်အဲ့ဒီခါမှာသောရရှင်တွေကနေပြီးတော့ဓာတ်ရိုက်ဖုန်းခေါ်ရင်ပဲဖြစ်ဖြစ်ဒါမှမဟုတ်ကျမတို့ဘက်ကနေပြီးတော့ပြန်ပြီးတော့ဖုန်းနံပါတ်ပေးထားလို့ပြန်ခေါ်ပေးရင်ပဲဖြစ်ဖြစ်အဲ့ဒီသောရရှင်တွေနဲ့ပါဝင် stream လို့ရပါတယ်ဒါမဲ့လေအဲ့ဒီအခါမှာကျမတို့စီကနေပြောခုနကရှင်းပြခဲ့လို့မျိုးတသက်ပတ်စံဖြတ်တာမျိုးမရှိပါဘူးဘေးမချပါဘူးဖုန်းပြောရင်တော့ဒီမြန်မာနိုင်ငံကကိုယ့်ရဲ့တယ်လီဖုန်းဝန်ဆောင်မှုကုမ္ပဏီရဲ့ဒီစီးမြင့်အတိုင်းသူတို့ကကိုယ့်ရဲ့လက်ခံတယ်လီဖုန်းကိုဘေးဘလောက်ဖြတ်ပါတယ်ဆိုတဲ့စီးမြင့်သတ်မှတ်ချက်ရှိရင်တော့ဒီမြန်မာပြည်တွင်းမှာပြောသလိုပဲအဲ့ဒီလောက်ကြာတင်းတလောက်ငွေကိုသူတို့ဘေးဖြတ်ပါလိမ့်မယ်အကယ်၍လက်ခံဖုန်းတွေကိုကအခချင်းငွေပေးစရာမလိုဘူးဆိုရင်ကျမတို့စီကို VOE ကဖုန်းပြန်ခေါ်တဲ့အတွက်ကြောင့်မလို့တော့အဲဒီဖုန်းသက်သက်ကြောင့်ဘေးမဖြတ်ပါဘူးလို့ပဲဖြေကြားချင်ပါတယ်။ကျမတို့ဆွေးနွေးခင်မှာပါဝင်ပြီးတော့ဆွေးနွေးကြဖို့ဒီသောရရှင်ရောတခြားသောရရှင်တွေအားလုံးကိုဖိတ်ကြားပါရနော်။နောက်ထပ်ဒီလိုမျိုးမေးခွန်းတိုလေးတစ်ခုမေးလာတဲ့သောရရှင်တယောက်ကတော့ကိုတန်းဦးဆိုတဲ့သောရရှင်မှာ Facebook မှာမေးလာတာဖြစ်ပါတယ်။ဆွေးနွေးတဲ့အစီအစဉ်ကိုပြန်ကြည့်လို့ရပါလားတဲ့။ဟုတ်ကဲ့ဒီသောရရှင်ကိုလည်းဖြေကြားပေးချင်ပါတယ်။ဒီသောရရှင်ပြောတဲ့ဆွေးနွေးခန်းအစီအစဉ်ဆိုတာဘာဆွေးနွေးခန်းကိုပြောတာလဲဆိုတာပြန်ပြီးမေးခွန်းထုတ်ချင်ပါတယ်နော်။တွေးဆုံမေးမြန်းခန်းကိုပြောတာလား၊ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြောတာလားဆိုတာရှိပါတယ်။တွေးဆုံမေးမြန်းခန်းဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့မှာပြန်ပြီးတော့ကြည့်လို့ရပါတယ်။နေ့စဉ် TV အစီအစဉ်ဒါမှမဟုတ်လဲစနေနေ့တိုင်းထုတ်လွှင့်ပေးတဲ့အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းဆိုရင်တော့ကျမတို့ကရေဒီယိုမှာပဲထုတ်လွှင့်တာဖြစ်လို့အတန်အားဖြင့်ပဲပြန်ပြီးတော့နားထောင်လို့ရပါတယ်ရှင်။ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအဟောင်းတွေကို VOA မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့bamis.voanews.com မှာတွားပြီးတော့နားထောင်နိုင်ပါတယ်။ဒါပြင် VOA မြန်မာ Facebook စာမျက်နှာပေါ်မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ VOA bamis.news Facebook ပေါ်မှာဆိုရင်တော့ VOA bamis news ဆိုတဲ့စာမျက်နှာပေါ်မှာတွားပြီးတော့နားထောင်ကြည့်ပါနော်။ ဆက်ပြီးတော့သောရရှင်တွေရင်ဖွင့်စာတွေကိုဖော်ပြပေးကြပါမယ်။မြန်မာနိုင်ငံမှာဖြည့်ရှင်းလို့မရလောက်အောင်ဖြစ်နေတဲ့မှောင်ခိုစီးပွားရေးနဲ့ပတ်သက်လို့ကိုနေထက်အောင်ကမြန်မာနိုင်ငံကိုလိုင်းစင်မဲ့ဝက်တော့ကားတွေပေါ်ပေါ်များများဘယ်လိုမှောင်ခိုလန်းနဲ့တင်သွင်းနေလဲဆိုတာကိုသူရဲ့အတွေ့အကြုံနဲ့ရေးလာပါတယ်
။ကရင်ပြည်နယ်ကအစိုးဆုံးကမှောင်ခိုဈေးကွက်မြောက်ရီပါပဲ။မြန်မာတနိုင်ငံလုံးကကားဝယ်ရောင်းတွေအားလုံးဒီကိုလာကြတယ်။ဖအံမြို့တန်လွင်တရားမှာတာဝန်ကျတဲ့ရဲတယောက်ပြောပြချက်အရဆိုရင်တနေ့ကိုလိုင်စင်မဲ့ကားဖြတ်တာအစည်းရေ50လောက်ရှိမယ်ထင်တယ်။တစည်းကိုရဲကြီး4000ပေးရတယ်လို့ပြောတယ်။မြောက်ရီကလိုင်စင်မဲ့ကားစည်းယူလာမယ်ဆိုရင်ပေးရမယ်ရဲကြီးနဲ့ဂိတ်စင်းကတော့မြောက်ရီစုံမှာ2000၊သင်္ကန်းညီနောင်စစ်စေးဂိတ်မှာ2000၊ကော့ဂရိတ်မြို့ဂိတ်မှာ2000၊ဂျိုင်းနဒါအတက်မှာရဲ2000စစ်တက်5000၊ဂျိုင်းနဒါအစစ်မှာရဲကို1000၊တန်လွင်တားမှာ4000၊ဝဘိုးတော်ရဲကို2000၊ဒုံသမီးဂိတ်အဝင်းမှာ2000၊အထွက်မှာ2000ကြပန်းဂိတ်မှာ3000ဘီလင်းရဲကို2000မယန်းကြောင်မိုဘိုင်းအဖွဲ့ကို3000စစ်တောင်းတရာမုတ်ပလင်ဂိတ်အထိအပီးဝေါ်မြို့ရဲဂိတ်က2000ဖျားကြီးရဲဂိတ်2000ပေါ်နကြီးရဲကို2000နာကအမြန်လန်းပေါ်အရောက်ပေးလိုက်ရတဲ့ပတ်စံမှာဒါတော်မှကားမျိုးစားပေါ်မူတည်ပြီးတော့ဈေးစကားပြောရသေးတယ်တနေ့ကိုကားစီး50လောက်ဖြတ်နေမှာတော့အဲ့ဒီရဲတွေမချမ်းသာရင်ဘသူချမ်းသာမလဲကားမောင်းခိုကိစ္စကိုအမြန်ဆုံးကင်တွယ်ဖြေရှင်းပေးစေချင်ပါတယ်ဗျာ
โอเคကိုနေထအောင်ဒီစာထဲမှာပြောထားတာကတော့တော်တော်ကိုစဉ်းစားရတဲ့တိတိကျကျပါပဲသူပြောတဲ့ငွေကြီးအတိုင်းအတာကိုတော့ကျမတို့အနေနဲ့တည်တံ့စုံစမ်းထားတာမဟုတ်တော့ဒါတွေအလုံးအမှန်တွေဆိုတာတော့အတည်ပြုလို့မရပါဘူးเนาะဒါမဲ့လေအဲ့ဒီ line ချောင်းနဲ့အကျွမ်းဝင်သူတွေကတော့ဟုတ်မဟုတ်သိပါလိမ့်မယ်ဒါမဲ့လေဒီကိစ္စကိုတက်ဆိုင်အနေနဲ့သတိပြုသိရှိပြီးတော့လိုအပ်သလိုစုံစမ်းမှုတွေလုပ်နိုင်မှုကျမတို့ VOE သောရရှင်ရဲ့စာမှာအခုဝင်မျှပေးလိုက်တာပါဒါပေမဲ့လည်းနောက်ထပ်တော်ဤဆိုတဲ့တော်ရရှင်ကတော့ဒီမှောင်ခိုဈေးခွက်ကိုသူအရေးမဆိုင်ပါဘူး။အဲ့ဒီဒေသအနေမြေတည်ငြိမ်ရေးအတွက်ပို့ပြီးတော့စိတ်ပူပါတယ်လို့အခုလိုပြောလာပါတယ်
။တရားဥပဒေအကြောင်းခဏမေးထားပြီးမှောင်ခိုဈေးခွက်ရှင်းရှင်းသလိုရှင်းတည်ခြင်းတည်သွားပါစေ။ဒါတွေထက်အရေးကြီးတာကလက်နက်ကင်တိုင်းသားတွေနဲ့အစိုးရတပ်ဘာအတွက်ကြောင့်နဲ့ဘာအကြောင်းအရာပြုပြီးဘာကိုပြိုင်နေရတယ်လဲဆိုတာရှင်းပြပေးတင်ပါတယ်။မပြိုင်တော့ပဲပေါင်းစည်းပြီးတော့သွားနိုင်ရင်ပိုကောင်းမှာပါ။ညဉ့်ညံ့ရေးကင်ဆွဲပြီးတစ်ဖက်နဲ့တစ်ဖက်လက်နက်မပါစဒန်းတွေးဆုံနှုတ်ဆက်ကြဖို့လိုပါတယ်။အပြန်အလှန်နားလည်မှုတွေယုံကြည်မှုတွေတည်ဆောက်ပြီးသဘောတူညီခဲ့ကြတာတွေဟာတပေါင်းနဲ့သွားဖို့အစာပြိုးနေခြင်းအရာပဲလို့မြင်ပါတယ်။အကွဲကွဲအပြားပြားသွားနေကြတာကကြားပါပြီ။တပေါင်းတစည်းတည်းသွားခြင်းရဲ့အကျိုးကိုလည်းခံစားသိမြင်ကျဉ်းစားပါရဲ့ဗျာ
။မခိုဈေးကွက်ကသူ့အတွက်အရေးမပါဘူး။ငင်းငင်းကြီးကအဓိကပါဆိုပြီးတော့ကိုတော်ဤရေးလာတာဖြစ်ပါတယ်။ကဲအခုတော့သောရရှင်တွေရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်။တိတောင်းလာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးပြီးတော့မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်ရှင်။ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ဟုတ်တယ်တော့
ဖိုင်နင်မှာရောက်နေတဲ့ကိုရန်နိုင်စိုးကဖြူးမြို့နယ်ဝဲကြီးကျေးရွာမှာနေတဲ့ချစ်စနီးမတန်းသန်းစိုးနဲ့ချစ်သမီးလေးကာယံဝန်းတို့အတွက်ပါထူးရင်တင်ရဲ့ကျယ်ရီဆုံတဲ့ညတချင်းလေးကိုထုတ်လွှင့်ပေးစေချင်ပါတယ်ဗျာ။သမီးလေးလည်းမွေးနေ့မှာပျော်ရွှင်နိုင်ပါစေလို့အဝေးကနေအဖေကြီးကဆူတောင်းပေးလိုက်ပါတယ်။မိသားစုနဲ့ခွဲပြီးအိမ်နဲ့ဝေးကွာနေကြတဲ့သူတွေအားလုံးအတွက်ပါဗျာ။ VOA ကိုလည်းထာဝရအားပေးလှစ်ပါ
โอเคပြောဒီတော်ရရှင်တောင်းဆိုထားတဲ့ထွင့်တင်တီဆိုတဲ့ကျယ်ရီဆုံတဲ့ညဆိုတဲ့တခြင်းလေးကိုတော်ရရှင်နဲ့အားလုံးအတွက်ထုတ်လွှင့်ပေးကြပါရစေ။တိတောင်းတဲ့ကိုရန်နိုင်ဆိုးနောက်ပြီးတော့သူတောင်းပေးတဲ့သူရဲ့ဇနီးမတန်တန်းဆိုးနဲ့သမီးလေးကာယံဝင်း ။အဘရဗီယိုရဲ့တိတ်ချစ်တော်ရရှိတဲ့အားလုံးဒီတဲ့ချင်းလေးကိုနှစ်ချိုက်ခံစားနိုင်ပါလေလို့မျှော်လင့်ပါတယ်။နားဆင်ကြပါဦးနော
်။ Cherry song နဲ့ညကိုအိမ်မက်လေး Cherry song နဲ့ညဘဝမျောလင့်ခြင်းရင်ခုန်တဲ့နှစ်သူစစ်တာရဲ့ခြင်းလေးလေးရင်တွေ꿰သွားအောင်ဆိုနေအောင်ချီရီဆုံနေညအဝေးအိမ်ကိုလမ်းခေချီရီဆုံနေညခီးမိုင်တွေချစေဖန်ရရင်းနေချစ်ချတာရဲ့နေရင်းလေးကြော်လွန်သွားခဲ့So oh me Now tins o di o te di no re nya ro mong ni se Ain jan ji me me be so na a machine ni
ကျေရီဆုံးနေညဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်သွားနားဆင်နိုင်ပါတယ်နော်ပြီးတော့လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုRadio abra Facebook တို့ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာနဲ့ Facebook စာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တို့ရရှိနေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ Not till the day of death do you know in your mommy say
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထူးခြားဆန်းပြသတင်းများအစီအစဉ်မှာနားဆင်ရမှာကတော့ခုံနေတဲ့နှလုံးသားတစ်စုံခန္ဓာကိုယ်ရဲ့ပြင်ပရင်ဘတ်ရဲ့အပြင်မှာတန်လန်းကလေးနဲ့လူလောကကိုရောက်လာတဲ့ကလေးလေးတယောက်အကြောင်းနောက်ပြီးတော့ဒီဗြိတိန်နိုင်ငံကနည်းပညာစွန့်ဦးတီထွင်သူတဦးဟာလာမယ့်၄နှစ်အတွင်းမှာမိုးပြန်တက္ကစီရင်ဝန်ဆောင်မှုပေးနိုင်တော့မယ်ဆိုတဲ့ကဘာတလွားကထူးခြားဆန်းပြသတင်းတွေကိုတော့မတ်ဤတန်စင်နဲ့ကိုငင်းချန်တို့ကတင်ပြပေးထားပါတယ်
ခနာကိုအပြင်ဘက်ကိုရောက်နေတဲ့နှလုံးနဲ့မွေးဖွားခဲ့တဲ့ဒီဒိတ်ကလေးငယ်တယောက်ဟာဆိုရင်လာပေါင်းများစွာခွေးချစ်ကူတာမှုခံယူပြီးတော့ခုချိန်မှာတော့နေအိမ်ကိုပြန်ရောက်နေပါပြီ2019ခုနှစ်နိုဝင်ဘာလမှာမွေးဖွားခဲ့တဲ့ Vanellope Wilkins ဟာမွေးခင်းစတုန်းကအသက်ရှင်ဖို့ဆရာကိုင်းတော့မရှိရဲ့လို့ဆရာဝန်တွေကခန့်မှန်းခဲ့ကြတာပါအင်္ဂလန်အလယ်ပိုင်းဘိုလ်ဝမ်မြို့ကလေးကနယိုမီဖင်လီနဲ့ဒင်းဝီလ်ကင်စ်မိဘနှစ်ပါးကမွေးဖွားခဲ့တာဖြစ်ပြီးတော့ကုလနဲ့ခွဲစိတ်မှုတုံးကျယ်ပြီးမှပဲအခုလိုမိဘအိမ်ကိုပြန်လာနိုင်တာဖြစ်ပါတယ်။အခုချိန်သူတို့ရဲ့နေအိမ်မှာစိတ်ယုံအထူးစောင့်ရှောက်ခံပုံစံမျိုးကိုဖန်တီးထားရပေမဲ့လည်းမိဘတွေကတော့နေအိမ်မှာပဲအေးချမ်းချမ်းအမြဲနေနိုင်သွားမယ်လို့မျှော်လင့်ထားတာပါ။မွေးတုန်းကလည်းနေမစီလမစီပဲနဲ့နိုဝင်ဘာလ22ရက်နေ့မှာခွဲမွေးခဲ့ရတာဖြစ်ပြီးတော့ဒီကလေးဟာအခုလိုခန္ဓာကိုယ်အပြင်ဘက်မှာနှလုံးရောက်နေတဲ့အချိန်နေနဲ့ရင်ဘက်ရင်ညွန့်ရိုးမပါဘဲနဲ့မွေးဖွားအသက်ရှင်ခဲ့တဲ့ဗြိတိန်နိုင်ငံမှာပထမဦးဆုံးကလေးလေးဖြစ်ပါတယ
်။ဗြိတိန်ကနည်းပညာစွန့်ဦးတင်ထွင်သူတို့ကဒါမဲ့၄နှစ်အတွင်းဘိုးပြန်တိုက်စီရင်ဝန်ဆောင်မှုပေးနိုင်စေဖို့စတင်လှုပ်ဆောင်နေပါပြီ။ Vertical Aviation Company ကထုတ်လုပ်တဲ့ခီးတဲ့တူတင်ဆောင်နိုင်တဲ့ drone အဝေးထိန်းယင်လို့ပ ပန်က 18 လုံးပါတဲ့မိုးပြန်တက်စီယာဉ်ကို ပြီးခဲ့တဲ့အပတ်ကအစမ်းပြန်တန်းပြခဲ့တာပါ Steven Fix Battery ရဲ့ကုမ္ပဏီကတီထွင်တဲ့မိုးပြန်တက်စီယာဉ်ဟာ လက်စစ်စွမ်းအားသုံးတာဖြစ်ပြီး Downlight အတက်အဆင့်ပြုလုပ်နိုင်တာပါ Evoter လို့နာမည်ပေးထားပြီးတခြားပြန်တန်းရေးနဲ့ အလိုလျောက်မောင်းနှင်နိုင်တဲ့မော်တော်ကားယာဉ်ထုတ်လုပ်သူတွေဖြစ်တဲ့ Airbus တို့ဥပါရုလိုကုမ္ပဏီတွေနဲ့လည်းပြန်ဆိုင်နေတာဖြစ်ပြီးတော့နောက်တစ်ဆင့်အနေနဲ့ကတော့ဒီမိုးပြန်တက်စီယာဉ်ကိုအလိုလျောက်မောင်းနိုင်ဖို့တီထွင်ပါပါ
ချက်ပြည်သူသမားနိုင်ငံမြို့တော်ပရာဂ်မှာပြီးခဲ့တဲ့သတင်းပတ်တုန်းကအနာဂတ်နည်းပညာပြပွဲကိုကျင်းပခဲ့ပါတယ် Future Port Prague ပွဲမှာအနာဂတ်မှာခေတ်စားလာနိုင်တဲ့နည်းပညာတွေဖြစ်တဲ့ drone ဝေးထိန်ရင်တွေစက်ရုပ်တွေနဲ့ ပုံရိပ်စစ် VR နည်းပညာသုံးလှုံ့ရှားမှုဂိမ်းကစားနည်းတွေကိုပြသခဲ့ကြပါတယ်။ဒီပွဲမှာနည်းပညာတွေကိုပြသမှုတွေမကဘဲနဲ့အကြံဉာဏ်အသစ်တွေ၊သတင်းချက်လက်တွေ၊ဖန်တီးမှုအသစ်တွေကိုမျှဝေဖို့ဖြစ်တယ်ဆိုပြီးတော့ဒီပွဲကိုစီစဉ်သူ Martin Holleck ကပြောပါတယ်။တစ်ဆက်ထဲမှာပဲဂျာမနီနိုင်ငံဘာလင်မြို့မှာပြသခဲ့တဲ့ Hoverboard လိုမျိုး e-skate ပစ္စည်းတစ်မျိုးကိုမိတ်ဆက်လိုက်ပါတယ်။ skate ပြားလိုမျိုးစီးရတာဖြစ်ပေမဲ့လည်း skate လိုမျိုးခြေထောက်မှာဆွတ်ထားကြတော့မလိုပါဘူး။ ဖိန်းတလုံးတက်ထားတဲ့အပြားလေးနှစ်ခုပေါ်မှာမတ်တက်ရပြီးတော့စီးနိုင်တာဖြစ်ပါတယ်။လက်စစ်ဆွဲအင်သုံးတာဖြစ်ပြီးတော့တနာရီကို9မိုင်ခွဲအမြန်နှုန်းနဲ့သွားနိုင်ပါတယ်။ဒီ e-skate လေးတွေကသူ့ဘာသာသူတက်တက်ရက်နေထိုင်တာဖြစ်ပြီးတော့ဟာဗာဘုတ်တွေလိုမီးလောင်တဲ့ပြဿနာမျိုးလည်းမဖြစ်နိုင်ဘူးလို့တီထွင်တဲ့ဥရောပကုမ္ပဏီကပြောဆိုလိုက်ပါတယ်။စက်တင်ဘာလထဲမှာစပြီးတော့ရောင်းချမှာဖြစ်ပြီးတော့တစ်ခုကိုဒေါ်လာ390ကျပ်တက်မှာဖြစ်ပါတယ်ရှင်။
ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။
ရှင်ဗျာ။ရန်ကုန်တိုင်းဥပဒေချုပ်အပါအဝင်တရားရေးပိုင်းဆိုင်ရာတာဝန်ရှိသူချုပ်ဖမ်းဆီးအရေးယူလိုက်တဲ့ကိစ္စဟာ NDI အစိုးရရဲ့အာဂတိလက်စားမှုတိုက်ဖြည့်ရေးဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်။ ဒါကြောင့်မလို့အစိုးရရဲ့အာဂတိလက်စားမှုတိုက်ဖြည့်ရေးဟာဘလောက်ထိထိရောက်အောင်မြင်လာပြီလဲဘာတွေလိုအပ်ချက်ရှိသလဲစသဖြင့်လာမယ့်အင်္ဂါနေ့ည၈:00လေးလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့ရသရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားမယ်ဆိုရင် dial@burmeseagvoenews.com
ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ်သွားရှိနေကိုကျူးဇော်ပါတယ်ခင်ဗျာ။လာမယ့်အင်္ဂါညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်။
အမေရိကန်ပြည်သူ့ကိုဝင်ရောက်တိုက်ခတ်နေတဲ့ဖလော်ရင်စ်မုန်တိုင်းကအပူပိုင်းမုန်တိုင်းဖြစ်ကနေလီဘီယာနဲ့ရဝင်းအဖြစ်အာရော့လာနေကြောင်းအမျိုးသားဟာရီကိန်းဆောင်ချေစင်တာကပြောဆိုထားပါတယ်။ဒါပေမဲ့လည်းရေကြီးတာတွေမြေရေကြီးတာတွေကတော့ကယ်ရိုလိုင်းနာပြည်နယ်တွေအတွင်းကဒေသအတော်များများမှာဆက်လက်ဖြစ်ပေါ်နေဦးမယ်လို့လည်းပြောဆိုထားပါတယ်။ မန်ခတ်တိုင်ဖုံမုန်တိုင်းဟာအခုတနင်္ဂနွေနေ့မှာဟောင်ကောင်းနဲ့တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတဲ့နေရာတွေကိုဝင်ရောက်လာတာမို့အဲ့ဒီမှာလေပြင်းနဲ့မိုးသည်ထန်နေပါတယ်။ဟောင်ကောင်းမှာတော့မုန်တိုင်းသတိပေးချက်အမြင့်ဆုံးအဆင့်သတ်မှတ်ထားပါတယ်။အများပြည်သူတွေအနေနဲ့လုံခြုံတဲ့အတွင်းပိုင်းမှာနေထိုင်ကြဖို့အပြင်ကိုမထွက်ဖို့အာဏာပိုင်တွေကသတိပေးထားပါတယ်ရှင်။ ဆွေးနွေးနိုင်ငံမှာတော့စစ်တမလကိုရင်းနှီးကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရဆွေးရှက်ဒီမိုကရက်တစ်ပါတီကထောက်ခံမဲ့အများဆုံးရရှိကြောင်းတရားဝင်အတည်ပြုလိုက်ပါပြီ။ဒါပေမဲ့လည်းအနိုင်ရတဲ့အရေးအတွက်ကအစံချိန်တင်လျော်နေခဲ့ပြီးရွှေ့ပြောင်းဝယ်မှုကိုစန့်ကျင်မှုတွေကြီးထွားလာနေချိန်မှာလက်ရာဝါဒီဆွေးနွေးဒီမိုကရက်တစ်ကအနိုင်ရမှုမြင့်တက်လာပါတယ်။
ထောင်နဲ့ချမှတ်ခံရတဲ့ရိုက်တာစသတင်းတော်နှစ်ဦးလွတ်မြောက်ရေးဆန္ဒပြပွဲတစ်ခုကိုဒီကနေ့ရန်ကုန်မြို့မှာပြုလုပ်ပါတယ်။အနေရမိုးပြန်ဖူပေါင်းနေစာရွက်နေကိုက်ဆောက်ထားတဲ့ဆန္ဒပြသူအနည်းဆုံး100လောက်ကသတင်းလိုလက်ခွင့်ရရှိရေးဖန်စီကန်သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့လွတ်မြောက်ရေးကြွေးကြော်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်။သတင်းချင်းချုပ်ကိုမတ
1950 တွေကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.